Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2018ခုနှစ်အောက်တိုဘာလ14ရက် VOA American တန်ရဲ့တင်းငွေနေညဘက်အစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီညအစီအစဉ်တွေကိုကျမမြသစင်အောင်ကတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်ခင်ထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုတော့ကိုအောင်နဲ့အတူကြီးညာပါမယ်American Korean သေအောင်ဆရာကိုတူရကီဘက်ကပြန်လွှတ်ပေးလိုက်တာကြောင့်နှစ်နိုင်ငံကြားတန်တမာရေးအရာမပြေလည်မှုတွေအဆုံးသတ်သွားစီတာဖြစ်ပါတယ်။ Catholic ကျောင်းတော်ရဲ့အငင်းပွားပွဲအဖြစ်ဆုံးပုဂ္ဂိုလ်နှစ်ဦးကိုသူတော်စင်နေအဖြစ်ပုတ်ရဟမင်းကြီးကဒီကနေ့ကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာမှာတော့အိန္ဒိယနိုင်ငံကနေပထမဆုံးအကြိမ်ရိုဟင်ဂျာတချို့ကိုမြန်မာနိုင်ငံပြန်ပို့လိုက်တဲ့ကိစ္စကအိန္ဒိယမှာနေထိုင်တဲ့ရိုဟင်ဂျာ4000အတွက်စိုးရိမ်စရာဖြစ်နေတဲ့အကြောင်းသတင်းလွှာနဲ့အတူတနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့မြမရေးဆွေးနွေးကမ်းမှာတော့
မြမလူမှုဘဝတိုးတက်မြမရေးအသင်းဆိုတဲ့ခေါင်းစဉ်နဲ့လိုက်အောင်မြမနိုင်ငံမှာရှိသောအချင်းကရကင်ချင်းမြမရခိုင်ရှန်အယက်တေတာအသီးသီးမှာပညာရေးဖွံ့ဖြိုးတိုးတက်မှုအကြောင်းလေးဆောက်ပြီးတယ်
မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းအလှကံဖွဲ့နဲ့တူအမေရိကန်နိုင်ငံကိုလာရောက်တဲ့မောင်မြင့်တာကိုတွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်။ဒါပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်နဲ့မြန်မာပြည်မှပေးစာများကဏ္ဍအပြင်ကဘာတလွားထူးခြားဆန်ပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုအောင်တို့ကပြောပြပေးပါအောင်ရှင်။
တူရကီမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်ခရီးယန်သေအောင်ဆရာကမနေ့စနေနေ့နေခင်ပိုင်းမှာသမ္မတအင်ပီရိုရုံးကတ်မှာသမ္မတဒေါ်နယ်ထရန့်အနီးထူးထောက်ပြီးဖျားသခင်ထံကတကိုးဆုလက်ချီးမြှင့်ဖို့ဆုတောင်းခဲ့ပါတယ်။ဧဝံဂေလိခရီးယန်တအုပ်ဖြစ်တဲ့သေအောင်ဆရာအန်ဒရူးဘရွန်ဆန်ကသူ့လွတ်မြောက်ရေးအတွက်တူရကီအစိုးရပေါ်ကိုအမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖျားပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ခရီးယန်သင်းဥဆရာဘရွန်ဆန်လွတ်မြောက်လာတဲ့အပေါ်တူရကီသမ္မတရစ်ဆစ်ထီယာအာရူဝန်ကိုကျေးဇူးတင်တယ်လို့လည်းသမ္မတထရန့်ကပြောဆိုလိုက်ပြီးငွေပေးခဲ့ရတာမရှိဘူးလို့လည်းပြောဆိုသွားပါတယ်။ဘရွန်ဆန်လွတ်မြောက်ရေးအတွက်ဘာတွေလုပ်ခဲ့ရလဲလို့သမ္မတထရန့်ကို VOA ကမေးမြန်းခဲ့တာမှာတော့သမ္မတကတူရကီနဲ့ဆွေးနွေးခဲ့တဲ့အကြောင်းနောက်လှုပ်ထုံးလုံနေအတိုက်ဆောင်ရွက်ပြီးတဲ့နောက်မှာသူလွတ်လာတာဖြစ်တယ်လို့ဖြေကြပါတယ်။ဘရွန်ဆန်လွတ်မြောက်ရေးအတွက်အချိန်တော်ကြာစူးစမ်းခဲ့ရတယ်လို့လည်းသမ္မတကဆင်ဆနတီလေးစိတ်မှဖြေကြခဲ့တာပါ။ဘရွန်ဆန်လွတ်မြောက်လာတာကြောင့်အမေရိကန်နဲ့တူရကီကြားတန်တမာရေးအငင်းပွားမှုအဆုံးသတ်သွားပါပြီ။အမေရိကန်ဒီကိစ္စကိုဖြေရှင်းလိုက်နိုင်တာဟာဆိုရင်အမေရိကန်နဲ့တူရကီဆက်ဆံရေးမှာအင်မတန်မှကောင်းမွန်တဲ့ဆောင်ရွက်ချက်ဖြစ်တယ်လို့လည်းအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ရှင်
။ပျောက်ဆုံးနေတဲ့ sorry သတင်းသမားဂျမတ်ကက်ရှူဂီရဲ့ကံကြမ္မာတိတ်ပြီးတော့ကောင်းမွန်မရပဲအသက်ခံလိုက်ရတာဖြစ်နိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ sorry နိုင်ငံမှာဩဇာအာဏာကြီးတဲ့အင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်ရေးသားလေရှိတဲ့သတင်းတော်ကက်ရှူဂီဟာအော်တိုဘာလ2ရက်နေ့ကတူရကီမှာရှိတဲ့ sorry ကောင်စီဝင်ရုံးထဲကိုဝင်ပြီးတော့ပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။သူ့အတွက်ကနဦးမျှော်လင့်ချက်ကတော့အသက်ခံရတာမျိုးမဟုတ်ပါစေနဲ့လို့ပြောရပါမယ်။ကြားရသလောက်ဒီမျှော်လင့်ချက်တိတ်ပြီးတော့အရာရောက်ပုံမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကအင်မီရောမှာပြောပါတယ်။ sorry သတင်းသမားဂျမတ်ကက်ရှူဂီအသက်ခံရတဲ့ဆိုတဲ့ခိုင်လွန်ချက်ရရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့ sorry ကိုလက်နဲ့ရောင်းချမှုတွေရက်ပြီးတော့အပြစ်ပေးအရေးယူရလိမ့်မယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။သတင်းတော်ကက်ရှူဂီကိုတက်ဖြတ်ဖို့ sorry အင်ရှေ့မင်းသားမိုဟာမက်ဘင်ဆယ်မန်ကအမိန်ပေးခဲ့တာဟုတ်မဟုတ်ဘယ်သူမှမသိနိုင်သေးပေမယ့်ဒါကိုဖော်ထုတ်နိုင်ကောင်းဖော်ထုတ်နိုင်မယ်လို့လည်းသမရကပြောပါရယ်ဒါတကယ်မှန်ရင်တော့အမေရိကန်ပြည်ထောင်စုအနေနဲ့အတော့ကိုစိတ်ပြတ်ဒေါသဖြစ်မိမယ်လို့လည်းသူကပြောပါရယ်ကက်ရှိုဂီယာသူပတ်ထားတဲ့ Apple Watch လက်ပနာကြီးကတဆင့်သူတည်ဆုံးမှုကိုမှတ်တမ်းပြုကောင်းပြုထားနိုင်မယ်လို့သတင်းမီဒီယာတွေကခန့်မှန်းရေးသားပါရယ်သူတန်ယုံတဲ့ဝင်ချိန်မှာအဲ့ဒီနာယီကနေတဆင့်ဒီအချက်အလက်တွေကိုမှတ်တမ်းတင်ထားနိုင်ခဲ့တာလို့တွက်ဆထားကြတာပါခင်ဗျာ
ဆိုမာလီယာနိုင်ငံဘိုက်ဒေါ်မြို့မှာပောက်ကွဲမှုနှစ်ခုဖြစ်ပြီးအနည်းဆုံးလူ15ဦးသေဆုံး30ကျော်ဒဏ်ရာရပါတယ်။အထက်ကဘုံခွဲသမား2ဦးကဖောက်ခွဲတိုက်ခိုက်ခဲ့တာလို့အနောက်တောင်ပိုင်းပြည်နယ်ရဲ့ပြန်ချရေးဝန်ကြီးကပြောပါတယ်။သေဆုံးဒဏ်ရာရမှုစင်းကိုတော့တာဝန်ရှိသူတွေကောက်ယူနေစေဖြစ်ပါတယ်။အယ်ခိုင်ဒါနဲ့ချိတ်ဆက်တဲ့အယ်ရှာဘတ်အစွန်းရောက်အဖွဲ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့ကြေညာထားပါတယ်။အယ်ရှာဘတ်အစွန်းရောက်အဖွဲ့က2009ခုနှစ်ကနေ2012ခုနှစ်အတွင်းဘိုက်ဒေါ်မြို့ကိုသိမ်းယူထားခဲ့ပြီးနောက်ပိုင်းမှာတော့အီသီယိုးပီးယားထောက်ပံ့မှုနဲ့အစိုးရတပ်တွေကပြန်ပြီးတော့တိုက်ထုတ်ခဲ့တာဖြစ်ပါတယ်။အထက်ကဘုံခွဲသမားတအုပ်ကလူတွေပြစ်နေတဲ့စားသောက်ဆိုင်တစ်ခုထဲ ဘုံကိုပြစ်သွင်းလိုက်ပြီးတဲ့နောက်မှာတော့အ ਨੇ ဆုံးလူ၅ဦးသေဆုံးခဲ့ရတယ်လို့လွတ်မြောက်လာသူတို့က VOA ဆိုမာလီယာဌာနကိုပြောပါတယ်။နောက်မိနစ်ပိုင်းအခြားမှာအသေးခံဘုံခွဲသမားနောက်တူကဘိုင်လန်ဟိုတယ်တဲကိုကားနဲ့မောင်းဝင်တိုက်ခတ်ခဲ့တာကြောင့်အ ਨੇ ဆုံး9ဦးသေဆုံးခဲ့ရပါတယ်ရှင်
။ Honduras နိုင်ငံကဒီအမျိုးသမီးအမျိုးသားကလေးနဲ့လာသားအရွယ်တွေပါဝင်တဲ့လူပေါင်း1000ကျော်ပိုကောင်းမွန်တဲ့ဘဝကိုပိုင်ဆိုင်နိုင်ရေးရွှေပြောင်းအခြေချသူများရဲ့ခြေတပွဲဆိုတဲ့ကောင်းစဉ်နဲ့ခီးရှည်ထွက်ခွာလာနေကြပါတယ်။လူသက်မှုနှုန်းမြင့်မားတဲ့ Honduras မြောက်ပိုင်း San Pedro Sula ရက်ကနေဒီခီးရှည်စတင်ခဲ့တာပါ။ဒီအကြောင်းကိုဒေသခံသတင်းမီဒီယာတွေမှာဖော်ပြခဲ့ပြီးတဲ့နောက်မှာတော့ရွှေပြောင်းအခြေချနေလို့သူတွေရဲ့ခီးစဉ်အကြောင်းလူသိများလာပါတယ်။တချို့ကမော်တော်ကားတချို့ကခြေလင်းလမ်းလျှောက်လာကြတဲ့လူတန်းရှည်ကြီးဟာဂွာဒီမာလာကိုဖြတ်ပြီးတော့မက္ဆီကိုကိုသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးတော့လေ့လာတဲ့စင်တာကကောက်ယူရရှိတဲ့ကိန်းဂဏန်းလေးအရတော့ဒီ Honduras လူလူအနေနဲ့သူတို့ရဲ့ရောက်ကိုစွန့်ခွာလာတဲ့အဓိကအကြောင်းရင်းဟာစီးပွားရေးချွတ်ချုံကျမှုကြောင့်ဖြစ်ပြီးတော့အကြမ်းဖက်မှုဟာဒုတိယပြဿနာကြီးဖြစ်တယ်လို့ဆိုပါတယ်အဲဒီလိုထွက်ခွာလာကြသူတချို့ဟာမက္ဆီကိုမှနေထိုင်ခိုးလုံမှဖြစ်ပြီးတော့တချို့ကတော့ American ပြည်အောင်စုအထိကိုရောက်အောင်သွားမှလို့ပြောထားပါတယ် American သမ္မတ Donald Trump အစိုးရကတော့ American ပြည်အောင်စုကိုတရားမဝင်ရောက်လာတဲ့မိဘတွေနဲ့သူတို့သားသမီးတွေကိုတကွဲတပြားစီထိန်းသိမ်းမဲ့အစီအစဉ်တရက်ကိုပြန်ကျင့်သုံးဖို့စဉ်းစားနေကြောင်း The Washington Post သတင်းစာကြီးကဖော်ပြပါရယ် American ပြည်အောင်စုကိုတရားမဝင်ဝင်ရောက်လာသူမိသားစုအရေးအတွက်တစားတစားများလာတာကြောင့်အခုလိုပြန်ပြီးတော့သုံးသပ်နေတာလို့အမည်မဖော်လိုတဲ့သတင်းရင်းမြစ်ကိုကူးကားပြီးတော့ Washington Post ကဖော်ပြလိုက်တာပါသူတို့အနေနဲ့အဲ့လိုတကွဲတပြားစီထိန်းသိမ်းတာကိုမခံနိုင်ဘူးဆိုရင်တော့ American ပြည်အောင်စုကိုမလာကြဘူးလဲ Trump ကပြောထားပါရယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗီယိုအမေရိကန်မြန်မာဘာသာအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းလေးကိုနားဆင်နေရတာဖြစ်ပါတယ်ရုရှားတိုက်ခံကောင်းဆောင်အလစီနဗနီဒီကနေ့ထောင်ကနေပြန်လွတ်လာပါတယ်။အလုံးပေါင်းထောင်ထဲမှာရက်ပေါင်း50ဖမ်းဆီးခံခဲ့ရတာပါ။ခွင့်ပြုချက်မရဘဲဆန္ဒပြမှုနဲ့ထောင်ထဲရက်30ကြားခံခဲ့ရတာကနေပြီးခဲ့တဲ့စက်တင်ဘာလကပြန်လွတ်လာပြီးတဲ့နောက်မှာပဲချက်ချင်းပြန်ပြီးတော့သူ့ကိုဖမ်းခဲ့တာဖြစ်ပါတယ်။ရုရှားနိုင်ငံမှာဝန်ထမ်းတွေအငြိမ်းစားယူနိုင်တဲ့အသက်ကန့်သတ်ချက်ကိုအမျိုးသမီးတွေကိုအသက်60ထိအမျိုးသားတွေကို65နှစ်ထိတိုးမြင့်မဲ့ပြုပြင်ပြောင်းလဲရေးအစီအစဉ်ကိုနိုင်ငံတော်ဆန္ဒပြခဲ့ကြတာမှာလူပေါင်းရာနဲ့ချီပြီးဖမ်းဆီးခံခဲ့ရတာလည်းဖြစ်ပါရဲ့ရှင
်မလေးရှားနိုင်ငံကမနေ့ကစနေနေ့မှာကျင်းပတဲ့ဂျာပြက်ရွေးကောက်ပွဲမှာထင်ရှားတဲ့မလေးနိုင်ငံရေးသမားအန်ဝါအီဘရာဟမ်အနိုင်ရခဲ့ပါတယ်လက်လက်တဲ့လွှတ်တော်အမတ်နေရာမှာအခုလိုပြန်ရွေးခံရတဲ့အတွက်အသက်82နှစ်အရွယ်အန်ဝါအနေနဲ့ဝန်ကြီးချုပ်နေရာဆက်ခံမှုအလားအလာပူနီးစပ်သွားပါပြီအသက်63နှစ်အရွယ်လက်ရှိဝန်ကြီးချုပ်မဟာသီယာမိုဟာမက်ကတော့လာမယ့်နှစ်နှစ်အတွင်းယာရုကနေဆင်းပေးပြီးတော့အန်ဝါကိုယာရုဆက်ခံစီမှာဖြစ်တယ်လို့ပြောဆိုထားတာပါမဟာသီယာပထမချိန်ဝန်ကြီးချုပ်တာဝန်ထမ်းဆောင်နေချိန်အတွင်းဒုတိယဝန်ကြီးချုပ်တာဝန်ယူခဲ့တဲ့အန်ဝါဟာ1998ခုနှစ်ကအာနာလိုဇော့ဘွဲတွေအတွင်းယာရုကနေထုတ်ပယ်ခံရပြီးတော့ဒမတာနဲ့ဆန့်ကျင်တဲ့လိင်ဆက်ဆံမှုအာဂရိလိုက်စားမှုတွေနဲ့ဆွေးကျက်တင်းပြီးတော့ဖမ်းဆီးထောင်ချခံခဲ့ရတာပါ2004ခုနှစ်ကပြန်လွတ်လာတဲ့အန်ဝါဟာ2015ခုနှစ်မှာဒမတာနဲ့ဆန့်ကျင်ပြီးတော့လိန်ဆက်ဆန်တယ်လို့နောက်တစ်ကြိမ်ဆွဆွဲခံရပြီးတော့ပြန်လည်ဖမ်းဆီးခံရပါတယ်။အန်ဝါကတော့ဒါသူ့ပေါ်နိုင်ငံရေးအရာလုပ်ချက်မှုဖြစ်ကြောင်းညင်းဆိုပါတယ်။ဒါပေမဲ့လည်းဘလင်းဘရင်မင်းမြတ်ကအန်ဝါကိုလူငင်းချမ်းသာခွင့်ပေးခဲ့ပြီးတဲ့နောက်မှာတော့သူဟာမဟာသီယာနဲ့လက်တွဲပြီးတော့မလေးရှားဝန်ကြီးချုပ်ဟောင်းနဂျစ်ဘရာဇတ်နဲ့သူ့ရဲ့အာဏာရပါရစ်ဆန်နေးရှင်းနယ်ညွန်မောင်းအဖွဲ့ကိုရွေးကောက်ပွဲကနေတဆင့်ဖြုတ်ချနိုင်ခဲ့ပါတယ်ခင်ဗျာ။
ရိုမန်ကက်သလစ်ခရစ်ယာန်ကျောင်းတော်ရဲ့20ရာစုခေတ်အငင်းပွားပွဲအဖြစ်ဆုံးပုဂ္ဂိုလ်နှစ်ဦးဖြစ်တဲ့အယ်ဆာဗီဒိုခရစ်ယာန်ဂိုင်းချုပ်အော်စကာရိုမီယိုနဲ့ပိုယဟမင်းကြီးပေါ်တို့ကိုသူတော်စင်ဖြစ်ဒီကနေ့မှာပဲပိုယဟမင်းကြီးဖရန်စစ်ကကြီးညာခဲ့ပါတယ်။ဗာတီကန်မှာလုပ်တဲ့ဒီအခမ်းအနားကိုလူပေါင်းထောင်နဲ့ချီပြီးတက်ရောက်ခဲ့ကြတာပါ။ပိုယဟမင်းကြီးပေါ်လော the 6th နဲ့အော်စကာရိုမီယိုတို့ကိုသူတော်စင်အဖြစ်သတ်မှတ်ကြီးညာတဲ့အကြောင်းပိုယဟမင်းကြီးဖရန်စစ်ကကြီးညာခဲ့ပြီးလူလူကဩဘာပေးခဲ့ကြပါတယ်။1980ပြည့်နှစ်မှာအယ်ဆာဗေဒိုစစ်ရုံဖျားကြောင်းလူလူဝတ်ပြုဆူတောင်းပွဲပြုလုပ်နေချိန်လက်ရဝါဒီ Death Squad တွေရဲ့ပြစ်ခတ်ခံခဲ့ရတဲ့ ခိုင်းချုပ်ရိုမီယိုရဲ့သွေးစွနေတဲ့ခပတ်ကျိုးကိုပိုယန်မင်းကြီးဖရန်စစ်ကဝတ်ဆင်ခဲ့ပါတယ်။အဖိနှိတ်ခံတွေကိုစားထုတ်ဖော်ပြောဆိုသူအဖြစ်ထင်ရှားခဲ့တဲ့ခိုင်းအုပ်ရိုမီယိုကဆင်းရဲချွတ်တဲ့သူတွေအကျိုးအတွက်ဆောင်ရွက်ပေးခဲ့တယ်လို့နိုင်ငံရဲ့ဆီယန်နာရှင်တွေရဲ့အကြမ်းဖက်မှုတွေကိုလည်းရှုတ်ချပြောဆိုခဲ့သူပါ။ပိုယန်မင်းကြီး Paul of the Six ကတော့ကက်သလစ်ခရိယန်ကျောင်းတော်ကိုခင်းနဲ့အညီပြုလုပ်တဲ့ဒုတိယမြောက်ဗာတီကန်ကောင်စီပြုပြင်ပြောင်းလဲရေးကိုဦးဆောင်ခဲ့တာဖြစ်ပါတယ်။ယုံကြည်သူတွေနဲ့တွေ့ဆုံဖို့အတွက်ကြေကြေပြန့်ပြန့်ခီးသွားခဲ့တဲ့ပထမဆုံးသောပိုယန်မင်းကြီးလည်းဖြစ်ပါတယ်။ပိုယန်မင်းကြီးရဲ့1986ခုနှစ်ကဂိုင်းချုပ်ဆရာတော်ရီထံကိုဖြန့်ဝေတဲ့ Humanity Day မှာတော့ဖျားကျောင်းတော်အနေနဲ့ပရိသေတားမြစ်မှုကိုစန့်ကျင်ကြောင်းထပ်ပြီးတော့အတည်ပြုခဲ့တာပါဒီစာဟာဆိုရင်ပုံရမင်းကြီးတွေထုတ်ပြန်ခဲ့တဲ့အငင်းပွားပွေနဲ့လစ်လျူရှုအခမ်းအနဆုံးစာရီထဲမှာပါဝင်ခဲ့ပါတယ်ဂိုင်းချုပ်ရိုမီယိုနဲ့ပုံရမင်းကြီး Paul of the Six တို့အပြင်နောက်ထပ်ပုဂ္ဂိုလ်၅ဦးကိုလည်းပုံရမင်းကြီး Francis ကသူတော်စင်အဖြစ်သတ်မှတ်ကြေညာခဲ့ပါတယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဒီဖလော်ရီဒါနဲ့ဂျော်ဂျီယာပြည်နယ်တွေကိုလာမယ့်သတင်းပတ်အစောပိုင်းမှာတွားရောက်ပြီးတော့ဟာရီကိန်းမုန်တိုင်းမိုက်ကယ်ကြောင့်ဒီအပျက်စီးတွေကိုစစ်ဆေးကြည့်ရှုမယ်လို့ခန့်မှန်းထားပါတယ်။အခုလိုကယ်ဆယ်ရေးဆောင်ရွက်နေတဲ့ပြည်နယ်နဲ့ဒေသဆိုင်ရာအဖွဲ့အစည်းတွေကိုသမ္မတအနေနဲ့အပြည့်အဝအကူအညီတွားဖို့လည်းရှိတယ်လို့အင်မီရောကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။တင်းငွေညပိုင်းထိတန်းရောက်တဲ့မြန်မာနိုင်ငံကသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုအောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီအိန္ဒိယနိုင်ငံကနေပထမဆုံးအကြိမ်ဖြစ်ရိုဟင်ဂျာတချို့မြန်မာနိုင်ငံကိုပြန်ပို့လိုက်တဲ့ကိစ္စဟာအိန္ဒိယမှာနေထိုင်ကြတဲ့ရိုဟင်ဂျာ4000လောက်အတွက်တော့စိုးရိမ်စရာအခြေအနေဖြစ်လာပါတယ်တရားမဝင်ရွှေပြောင်းခြေချနေထိုင်သူတွေပေါ်ဟိန္ဒူအမျိုးသားရေးဝါဒီအစိုးရရဲ့ကင်တွယ်ပုံနဲ့ပတ်သက်ပြီးစိုးရိမ်ကြတာပါမြန်မာနိုင်ငံကနေဘေးလွယာထွက်ပြေးနေထိုင်ကြတဲ့ရိုဟင်ဂျာတွေနေထိုင်ရာအိန္ဒိယမြောက်ပိုင်းဟာယာနာပြည်နယ်မှာရှိတဲ့ဒုက္ခသည်စခန်းကနေအန်ဂျနာပက်စထရီချက်ပေးပို့တဲ့သတင်းလွှာကိုကိုအောင်ကတင်ပြပေးထားပါတယ်
။အိန္ဒိယကဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာနေရေးစားရေးကျတဲ့ပြီးတော့သူတို့ကလေးငယ်တွေအတွက်လည်းဖြစ်တယ်လို့ဆောက်ထားတဲ့အကြောင်းတစ်ကြောင်းသာရှိပါတယ်။ဒါပေမဲ့လည်းသူတို့နေရရင်ဒေသမှာထက်ပိုဘေးကင်းလုံခြုံတယ်လို့ခန့်စားရတဲ့ဟာယနာပြည်နယ်မြို့ဝက်ခရင်ကဒုက္ခသည်စခန်းမှာနေထိုင်ရတာကိုပိုသဘောကျနှစ်ချက်ကြပါရယ်ရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဖတိမာဟတူက
အိန္ဒိယမှာဘသူကမှလာပြီးမတရားမလုပ်ပါဘူးအလုပ်လုပ်ရင်အစားအစာအတွက်လည်းမပူရပါဘူးအဆင်ပြေပါတယ
်ဒါပေမဲ့လည်းမကြသေးခင်ကအိန္ဒိယမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်ခုနှစ်ဦးကိုမြန်မာနိုင်ငံကိုပြန်ပို့ခဲ့တာကြောင့်6နှစ်ကြာနေထိုင်နေတဲ့အဲ့ဒီဒုက္ခသည်စခန်းကမိသားစု45စုအတွက်တော့စိုးရိမ်စရာဖြစ်လာပါတယ်ဒုက္ခသည်အလီဇိုဟာက
ကျွန်တော်ဘဝပြူလဲခဲ့ရပါတယ်ကလေးတွေအတွက်ဘာဆက်လုပ်ပေးနိုင်မှာပါလဲသူတို့နေရရင်ကိုပြန်နိုင်မှာပါလားစိတ်မအေးစရာတွေကြီးစဉ်းစားမိပါတယ
်ဒါပေမဲ့လဲသူတို့မှာဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးကထုတ်ပေးထားတဲ့တသေးကန်ကတ်ရှိတာကြောင့်ဒီကတ်မရှိလို့ပြန်ပို့ခံရတဲ့ဒုက္ခသည်ခုနှစ်ဦးအဖြစ်မျိုးမကြုံရဖို့မျှော်လင့်နေပါတယ်။ဆူတန်အာမင်ကတော့ဒီတပ်သေးကန်ကတ်ကိုကိုနဲ့မကွာထားတယ်လို့ပြောပါတယ်
။ हमारे देश में हम जाने के हम तैयार
ကျွန်တော်တိုင်းပြည်ကိုပြန်သွားဖို့ပြင်ဆင်နေပေမဲ့အသက်အန္တရာယ်ဘေးကင်းလုံခြုံဖို့တော့ခက်ပါတယ်။အဲ့ဒီမှာမလုံခြုံလို့ဒီကိုထွက်ပြေးလာတာပါ။အသက်ခံရဖို့ပြန်အမှားလာဗျာ
။အိန္ဒိယကတော့ကုလသမဂ္ဂကထုတ်ပေးထားတဲ့ကတ်ကိုလက်မခံဘဲတရားမဝင်နေထိုင်တဲ့ရိုဟင်ဂျာတွေဟာအိန္ဒိယလုံခြုံရေးအပေါ်ချင်းကျောက်သူတွေဖြစ်သတ်မှတ်ပြီးတော့ပြန်ပို့မယ်လို့ပြောပါရယ်ဝန်ကြီးချုပ်နေရင်ဒရာမိုရီရဲ့ဟိန္ဒူမျိုးသားရေးပါတီ BJP ရဲ့ဒီလိုသဘောထားဟာလာမယ့်2019ခုနှစ်မှာကျင်းပမယ့်ရွေးကောက်ပွဲနဲ့ဆက်စပ်နေတယ်လို့လည်းရှုမြင်ကြတာပါနိုင်ငံရေးအကဲခတ်နီယာဂျာချောဒရီက
I have a sense that the Rohingya issue has again
ရွေးကောက်ပွဲနီးလာပြီဆိုတော့ Rohingya ကိစ္စကနောက်တစ်ကြိမ်ထပ်ပြောကြပြန်လာလို့ထင်ပါတယ်ဟိန္ဒူမွတ်စလင်ကြားမှာဒီကိစ္စကိုအစဆွဲထုတ်ပြောကြတာဟာ BJP အတွက်တော့အသာစီးရစီတာပါ
ဘင်္ဂလားဒေ့ရှ်ကနေအိန္ဒိယကိုရောက်လာကြတဲ့ဒုက္ခသည်တွေကတော့ဘေးအန္တရာယ်ကင်းကင်းနဲ့နေရရင်ကိုအဆင်ပြေလာပါတယ်လို့ပြောပါတယ်နိုအောဘဂမ်က
တဒါရ်ဘိုင်ဘင်ဆာဆာမမ
ဆွေမျိုးသားချင်းနေမိသားစုဝင်တွေဟိုမှာအသက်ခံရပါတယ်ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယလိုဘေးအန္တရာယ်ကင်းတဲ့အချိန်ကျရင်တော့ကိုယ်တိုင်းပြည်ကိုပြန်မှာပါ
ကုလသမဂ္ဂဒုက္ခသည်အေဂျင်စီကတော့ရိုဟင်ဂျာ9ဦးကိုဘေးအန္တရာယ်များပြားတဲ့ဒေသကိုပြန်လွှတ်လိုက်တဲ့အိန္ဒိယရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်ပြီးဘေးအန္တရာယ်ကင်းကျင်ကြမှစနစ်ကျနဲ့ပြန်စီဖို့ပြောဆိုထားတာပါခင်ဗျာ
ရောရှိမြတ်ခင်ဗျာသတင်းသမားတွေနဲ့အာဏာပိုင်တွေအကြားပြဿနာဖြစ်လာလို့ရှိရင်ဖြေရှင်းနိုင်မဲ့သတင်းမီဒီယာဥပဒေဆိုတာကိုပြသန်းထားတာရှိပေမဲ့ ရန်ကုန်တိုင်းဆူရောက်ကိုဝေဖန်ရေးသားတဲ့သတင်းသမား3ခုအဲ့ဒီပြရန်ချက်ကိုအသုံးမပြုဘဲနဲ့ရာဇဝတ်မှုနဲ့ပြီးခဲ့တဲ့ရက်ကပဲဖမ်းဆီးရေးယူခဲ့ပါတယ်။ဒီမတိုင်ခင်မှာဆိုလို့ရှိရင်လည်းသတင်းသမားတွေဖမ်းခါရတာ၊တရားစွဲဆိုခါရတာ၊ကန့်သက်ခါရတာ၊ချင်းချောက်ခါရတာတွေအမျိုးမျိုးရှိခဲ့ပါတယ်။ ISF နေကြမဲ့သတင်းတော်များအဖွဲ့ရဲ့အစီအစဉ်အရဆိုရင်ပဲမြမသတင်းလွတ်လပ်ခွင့်ဟာအရင်နှစ်ကထက်ကို6ဆင့်ရော့ကျပြီးတော့ဆွေးနွေးစရာဖြစ်လာပါတယ်။တချိန်လုံးကတိုက်ခန့်ပေါ်မှာသတင်းမီဒီယာနဲ့ဆက်ဆံရေးကောင်းခဲ့တဲ့ NLD အစိုးရအနေနဲ့အခုအစိုးရဖြစ်ချိန်မှာသတင်းမီဒီယာတွေပေါ်ထားတဲ့သဘောထားပြောင်းလဲသွားတယ်လို့ယူဆစရာရှိပါသလား NLD အစိုးရလက်ထက်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကိုတော့လာမယ့်အင်္ဂါနေ့ညအတဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းမြန်လူတွေသရရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုတယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်တဲရလီလိုက်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိဂွန်ကိုယ့်အမြင်တွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းတဲ့ direction ကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါညတဲ့လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့တင်းငွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုတင်ဆက်ပေးပါမယ်။မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းအလှူခံဖွဲ့နဲ့အမေရိကန်နိုင်ငံကိုလာရောက်တဲ့ပရဟိတလုပ်ငန်းတွေလုပ်နေသူလူရွှင်တော်မောင်မြတ်တာကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားပါရဲ့ရှင
်။ဒါကဒီမြန်မာလူမှုဘဝဖွံ့ဖြိုးတိုးတက်ရေးအဖွဲ့အနေနဲ့မြန်မာပြည်မှာလုပ်နေတဲ့လုပ်ငန်းတွေရှိသလိုဒီဘက်မှာအခုအမေရိကန်ကိုခီးစဉ်ထွက်လာတယ်ပေါ့နော်။ဆိုတော့ဒီဘက်မှာရှိတဲ့မြန်မာနိုင်ငံသားအသင်းအနေနဲ့ပေါင်းပြီးတော့လှုပ်ရှားကြိုင်ကြမယ်ဆိုတဲ့ရည်ရွယ်ချက်လေးရှိတယ်လို့ကျွန်တော်တို့ကြားပါတယ်ဆိုတော့ဟိုကွန်ပျူတာတွေဘက်ကရောထွက်လာတဲ့ရည်ရွယ်ချက်ကဘာများပါလဲကျွန်တော်တို့ပြတ်ပြတ်လို့ရမယ
်မြန်မာလူမှုဘဝတိုးတက်မြန်မာရေးအသင်းဆိုတဲ့ခေါင်းစဉ်နဲ့လိုက်အောင်မြန်မာနိုင်ငံမှာရှိသောကချင်ကရကင်ချင်းမုံမြန်မာရခိုင်ရှမ်းအရက်ဒေသအသီးသီးမှာပညာရေးဖွံ့ဖြိုးတိုးတက်မှုအကြောင်းလေးဆော့ပြီးတယ်လမ်းပန်းဆက်သွယ်ရေးတနိုင်ပိတ်တံပိုးမများသောတံပိုးမကြီးသောမနေသောလူကုသရာတွေတော့ဆောက်ပြီးပါတယ်အဲ့ဒါမျိုးတွေမှာပါဝင်ကူညီဆောင်ရတယ်အဲ့လိုဆောင်ရရနေပြီးတော့ကျွန်တော်တို့ရဲ့အသင်းနာယကတော့ဆရာတော်ဘုရားကြီးရွှေညဝါဆရာတော်ဘုရားကြီးပါနောက်ပကိုးတိုင်ကပန်းပြုတ်လက်ဆရာတော်ဖြစ်ပါတယ်ကျွန်တော်တို့အသင်းကိုကျွန်တော်တို့နာမည်ပေးထားတာမြမလူမှုဘဝတိုးတက်မြန်မာရေးအသင်းဆိုပြီးနာမည်ပေးထားပါတယ်သို့တော့ကျွန်တော်တို့တိုင်းပြည်မှာမြမလူမှုဘဝတိုးတက်မြန်မာရေးအသင်းဆိုတဲ့နာမည်နဲ့လိုက်အောင်ကျွန်တော်တို့ကူညီဖို့အတွက်သိပြီးတော့မပြည့်စုံပါဘူးအဲ့တော့ဆရာတော်ဖရာကြီးကနိုင်ငံတကာကိုလိုက်တောင်းတယ်မင်းတို့ကသတောင်းစားအဖွဲ့တဲ့အဲ့တော့ကျွန်တော်တို့လာတောင်းတာပ
ါဟုတ်ကဲ့အဲ့ဒီတော့ကွန်ပျူတာကတော့ဒုတိယအခွင့်အရေးတာဝန်ယူထားတယ်ထင်တယ
်
ဟုတ်ကဲ့ဆိုတော့ဒီအသင်းအနေနဲ့အခုအမေရိကန်ကိုရောက်လာပြီးပြည်နယ်တချို့ကိုလည်းတော်တော်များများသွားပြီးသွားပြီးမြန်မာမိသားစုတွေနဲ့တွေ့ရဆုံရတယ်ပေါ့နော်စကားပြောရတယ်ဟိုဆိုတော့ညလင်းထားတာနဲ့အခုရောက်လာတဲ့အခြေအနေနဲ့အခု so far ပေါ့နော်တွေ့ရတဲ့အနေအထားဘယ်လောက်လို့ရှိပါလဲ
ကျွန်တော်တို့ဒီအသင်းကိုကူညီပံ့ပိုးပေးတာစင်ကာပူတို့မလေးရှားတို့ဂျပန်တို့နော်အမေရိကတို့စသဖြင့်ပေါ့အဲ့လိုနိုင်ငံတီးတီးကမြန်မာတိုင်းရင်းသားတွေကချင်းကရားကရင်ချင်းမုံမြန်မာတွေပေါ့သူတို့လူတန်းတဲ့ဟာတွေကိုကျွန်တော်တို့ကထိတိရောက်ရောက်ကျွန်တော်တို့သွားပြီးကူညီဆောင်ရင်ပြီးတယ်အဲကျွန်တော်တို့ခုနကဘာလေးလုပ်ပေးခဲ့လဲဆိုလို့ရှိရင်ကျွန်တော်တို့ကိုယ်တိုင်လမ်းပန်းဆက်သွယ်ရေးခက်တဲ့ရခိုင်ဘောင်းဝစာတင်ကျောင်းလေးတော့ဆောက်ပေးတယ်ကိုယ်တိုင်သွားတယ်အဲ့ဒီချိန်မှာကျောင်းဆောက်ပေးဖို့အတွက်တယ်ယူပို့ဆောင်ရေးတော်တော်ခက်ပါတယ်တော်တော်ခက်ပါတယ်တယ်ယူပို့ဆောင်ရေးခက်တယ်ဆိုတော့ကျောင်းဆောက်တာကိုလွယ်သလားဆိုတော့ရေမရှိရေမရှိတော့ကျွန်တော်မိတ်ဆွေတွေကိုကျွန်တော်ကအလှန်ကူညီတောင်းတယ်ကိုမြတရေးရေရတိုင်းနဲ့နှီးတော့ရှိတယ်မိသားကငားရမယ်မိသားကကိုပတ်စံပေးရမယ်ရည်ထည့်ဖို့အတွက်ပတ်စံပေးရမယ်ပြီးဟိုမှာသွားလောင်းဖို့အတွက်ရတယ်ဟုတ်ပြီအဆူမှာကန်လို့ကြရအောင်ဆိုပလတ်စတစ်နဲ့ကန်နေလို့ပြီးရည်သွားထည့်ကြရတယ်အဲ့ဒီအချိန်မှာကျွန်တော်ဒီရန်ကုန်ကနေပြီးတော့ကုညီသူလို့ညီမျိုးစီကသူဟိုမှာအဲ့ဒီရည်ရရှိရတဲ့အတွက်ကျွန်တော်ညွှန်ကြားကျွန်တော်ပြောဆိုတဲ့လူတွေစီကနေပြီးတော့အဒမီတက်ကလည်းရည်တွေပဲရအဲ့လိုမျိုးခက်ခဲရှိတယ်ထုံနီးတူစွာကျွန်တော်တို့ချင်းပြည်နယ်သွားတယ်ကိုဘီလူကပါတယ်ကျွန်တော်ပါတယ်ကိုညီမျိုးစီတို့ပါတယ်ဆရာတော်ကြီးလည်းပါတယ်သူကျောင်းသွားဆောက်ပြီးတဲ့အခါမှာပေါ့အဲ့အရာလူကြီးတော့သူကစာဖတ်ရတာကိုပျော်နေပြီ
။
စာဖတ်ရတဲ့အတွက်ပျော်နေပြီ။ကျွန်တော်ကနေ့ရောညရောစာဖတ်လို့ရအောင်ဆိုလာရားတွေနဲ့ဆောင်ရွက်ပြီးကြတော့သူတို့အထူးပျော်တယ်။ဒါမှမဟုတ်ကျွန်တော်တို့ကကြောင်းဆောက်ပြီးတဲ့နေရာတိုင်းနေရာတိုင်းကိုကျွန်တော်တို့က ဟိုအင်္ဂလိပ်လိုပြောရင်တော့ request ပေါ့ကွာ request ကျွန်တော်ဗမာလိုဆိုရင်တော့တောင်းပန်ခဲ့တာပေါ့ဒီเจ้าကိုကျွန်တော်တို့ဆောက်ပေးခဲ့ပြီစနေတနေ့ငွေရက်မျိုးတွေမှာအခုလိုနိုင်ငံခြားကနေပညာရှင်တွေလာတဲ့အခါအရတေသဖွံ့ဖြိုးဖို့အတွက်ပင်တန်းတွေလာပေးမယ်စနေတနေ့ငွေရက်မျိုးမှာအဲ့လိုအခြေမျိုးကြာရင်ကျွန်တော်တို့ဒီเจ้าကိုစနေတနေ့ငွေရက်မျိုးပိတ်ထားတဲ့အတွက်ဟလာဒီတော့ပြပြလို့အသုံးပြုခွင့်ပေးပါအဲအဲ့ဒါလေးကြီးကျွန်တော်တို့ကပြောခဲ့တယ်ဗျာ
ဟုတ်ကဲ့ဒီမှာရောက်လာတော့ကောညှော်လင့်ထားတာ ਨੇ ဘာပြေကဒီအမေရိကကိုရောက်မလာခင်ညှော်လင့်ထားတာ ਨੇ ဒီမှာတကယ်တကယ်လက်တွေ့ရောက်လာတော့
အာချစ်စရာသိကောင်း ਨੇ ချစ်စရာသိကောင်း ਨੇ ကချင်းကရမုံမြန်မာရေခိုင်ရှင်တိုင်းလာအလုံးတွေ့တယ်ဗျာအခုတွေ့တဲ့ခါကျတော့ဒီမှာ Black to မြန်မာမှာကျွန်တော်တို့ကိုပထမဦးစွာမော်တော်ကားလှူတဲ့ကျွန်တော်အလူရှင်ပေါ့ကို James မတင်တင်တို့ပေါ့နော
်
အဲသူတို့ကျွန်တော်တို့ဟိုမှာကျွန်တော်တို့နာမည်ပဲသိတယ်။နောက်ကားလူပြီးတဲ့ခါရောက်လာတဲ့ခါကျတော့သိတယ်။အဲ့ဒီကားနဲ့ကျွန်တော်တို့ဆရာဆရာမတွေကိုအဲ့ဒီကြောင်းကိုပို့ပေးတဲ့အချိန်မှာသူတို့ကိုယ်တိုင်ရောက်လာပြီးဆရာမတွေစီရတယ်သူတို့ PD ဖြစ်တော့ဆရာမတွေကိုဗမာငွေတယောက်ကို2000စီချီးမြင်တယ်။ဆရာမတွေကလည်းပြောလို့
ကိုအလူကချက်ချင်းဟိုကအကျိုးရှိတယ်ဆိုတော့ကိုယ်တိုင်မြင်တွေ့ရတာပေါ့နော်။
တိတ် PD ဖြစ်အလူရှင်တွေကိုယ်တိုင်လည်းစိတ်ချမ်းသာတယ်။ဟောရေကြီးတဲ့ကိစ္စရေကြီးတဲ့ကိစ္စဆိုတော့ခဏလေးကြီးတာမဟုတ်
ဟုတ်တယ်
ခဏလေးကြီးတာ
နားနဲ့ချီးပြကြ
ပန်းဆိုနှစ်ခါသုံးခါကြီးတယ်။ဒါတနင်္သာရီတော့အခက်ခဲဖြစ်တယ်။ကိုဗီလူပေါ့ဆိုလို့ရှိရင်ရေမကူးတတ်ဘူး။ကျွန်တော်လည်းရေမကူးတတ်ဘူး။ဒီစာတင်ကြောင်းကြီးကစာတင်ကုန်တွေအားလုံးကရေထဲမှာမျောနေတယ်။အဲ့ဒါတွေကိုကျိုးနဲ့ခြီးပြီးတော့ရေထဲမှာတခါလေဟိုတစ်ပင်တွေမှာတခါလေခြီးခြီးခြီးခြီးထားရတာပေါ့နော်။ကြောင်းထဲကနေထွက်လာပြီ။အဲ့လိုမျိုးတွေကလေးတွေဘဝကိုတိုးတက်ဖို့အတွက်ကျွန်တော်တို့ကလူတွေကိုတိုးတက်စေချင်တယ်။အသိဉာဏ်တွေဖွံ့ဖြိုးစေချင်တယ်။ရောက်လို့ကြောင်းဆောင်ပေးတာ
။ဟုတ်ကဲ့။ဒီမှာလည်းကျွန်တော်ဟိုကျွန်တော်လည်းဒီမှာနေလာတာကြာပြီဆိုတော့ဒီကလူတွေရဲ့သဘောတဘာဝကိုကျွန်တော်လည်းအားလုံးကိုစားမို့တော့အားလုံးနှိပါးကိုစားပြောနိုင်တာကတော့ဗမာပြည်ကိုချစ်တယ်ဗမာပြည်ကိုကူညီခြင်းကြတယ်တတ်နိုင်တယ်လို့ပေါ့နော်တပိုင်းတနိုင်ပဲဖြစ်ဖြစ်ပေါ့ဆိုတော့မြန်မာပြည်ကိုတန်ရောစဉ်ရှိကြတယ်ဒီမှာနေတယ်အခြေချနေကြတယ်မိသားစုတွေရှိနေတယ်ဆိုပေမဲ့လည်းမြန်မာပြည်ဟာကိုယ့်ရဲ့နိုင်ငံလို့ပဲယဉ်ထဲမှာလူတိုင်းကရှိနေတော့မယ်ဆိုတော့ကွန်ပျူတာတို့ရောက်လာတယ်ဆိုရင်လည်းအားလုံးကဝိုင်းဝန်းပြီးတော့ကူညီလုပ်ကိုင်နေကြတယ်ဆိုတော့ဟိုဗမာပြည်မှာကြားထားသိထားတာ ਨੇ တကယ်ကိုယ်တိုင်လက်တွေ့တွေ့ရတဲ့အခါကျတော့ကွာချက်တွေတွေ့ရတာအမေရိကန်နိုင်ငံထဲမှာဒီမြန်မာမိသားစုတွေ
ကျွန်တော်စိတ်ထဲမှာမကောင်းတာလေးတခုတော့ရှိပါတယ
်ဟုတ်ကဲ့
အဲ့ဒါတော့ကျွန်တော်ခုကျွန်တော်တို့တွေကဖြေပျော်ရေးမဟုတ်ဘူးကျွန်တော်တို့သတောင်းစားအဖွဲ့လာပြီးအလှခံတာသို့တော့လာလှပေးတဲ့လူတွေကိုစိတ်ချမ်းသာအောင်ဆိုပြီးကျွန်တော်တို့ကပြန်ပြီးတော့ဟိုဘယ်လိုခေါ်မလဲဟိုဟာတာလေးတွေပြောပြတဲ့အငင်လေးတွေကပြတယ်ဖြေပျော်ပွဲမဟုတ်ပါဘူးယုံဟိုယုံဝင်ကယူပြီးတော့လှူလာတဲ့ဟိုကျွန်တော်တို့လှူကြပါအဲ့လှူတဲ့ပုံမှာမူတည်ပြီးကျွန်တော်တို့ဖြေပျော်ပြေအောင်တချို့တရားကြီးကမကျွန်တော်မဖြေပျော်ခဲ့ပါဘူ
း
အဲ့တော့သူတို့တောင်းဆိုတဲ့ခါကျနင်းနေရောက်တော့ပါလို့လေးရည်စရာကြီးလုပ်ပေးပါလားဘာညာဆိုရင်ကျွန်တော်တို့အဲ့လိုပြောကြဆိုကြတာပေါ့အဲ့လိုမျိုးလေးတွေပါအဲ့တော့ဒီမှာလှူတဲ့တန်းတဲ့သူတွေကလည်းအရန်ချမ်းသာလို့မဟုတ်ဘူးမြမပြီကိုချစ်လို့
ဟုတ်ကဲ့
ကျွန်တော်လှူတာတွေ့ရတယ
်ဟုတ်ကဲ့
ဟောတော့ဒီဒီသားမှာရှိတဲ့လူတွေကကျွန်တော်လေ့လာထားသလောက်ကလူတစ်ယောက်ဟာအနည်းဆုံး1500ရမှသူနေစားရေးတော့ရဖြစ်မှာ
ဟုတ်တယ်
အဆင်ပြေမယ်ဒါတစ်နေ့1500ရမှအဆင်ပြေမယ်အဲ့ဒီ1500ရအောင်စ조사နေတဲ့လူကိုယ်တိုင်နည်းနည်းပူပူဆိုင်ဆိုင်လေးရတဲ့ခါမှာ50 100လာပြီးတော့သူတို့လှူကြတန်းကြတယ်အဲ့ဒါမြမပြီကိုချစ်လို့ပါဆိုတာကိုတက်တည်ပြလို့ရပါတယ်တက်တည်လို့ပဲပြောလို့ရပါတယ
်ဟုတ်ကဲ့ကွန်ပျူတာလို့ဆိုရင်ဒီချိန်တုန်းကဒါစစ်သွားလက်ထက်မှာဆိုရင်ကာလအကြာကြီးအပိတ်ခံခဲ့ရတယ်လေဘာမှလုပ်ခွင့်ပြောခွင့်ဆိုခွင့်အနုပညာလုပ်ငန်းတွေဘာမှလုပ်ခွင့်မရှိခဲ့ဘူးအဲ့လိုနေခဲ့ရတဲ့ဘဝကိုဘလို့ဖြတ်တန်းခဲ့တယ်လေဟိုလူတစ်ယောက်ကတော်တော်လေး depression ဝင်သွားနိုင်တဲ့အနေအထားရှိတာပေါ့နော
်
ဘာမှဘဝရည်တည်ရအစားလုံးဝရချိုးခံလိုက်ရတယ်လို့ဖြစ်တာဆိုတော့အခုလိုထောင်ဖြစ်လာအောင်ဖြတ်တန်းလာတဲ့ကာလဟာ
စဖတ်တယ်
လူတစ်ယောက်ကတော်တော
်ဘူးတူတာရဲ့တင်းဆရာမင်းဆရာကြားဆရာတွေရဲ့စကားကိုနားထောင်တယ်ကျွန်တော်မှယုံကြည်ချက်တစ်ခုရှိတယ်ကျွန်တော်ခံယူထားတာသူများလွယ်ရင်ကိုခက်ပါတဲ့ကျွန်တော်ဆရာကျွန်တော်တင်ထားတယ်သူများလွယ်ရင်ကိုခက်လိုက်ပါတဲ့သူများခက်ရင်ကိုလွယ်လိမ့်မယ်ကျွန်တော်အဲ့စကားလေးပြောတယ်နောက်တစ်ခါလောကကြီးမှာတဲ့ဘယ်နေရာရောက်ရောက်ကိုချင်းတရားအရေးကြီးဆုံးပါတဲ့ကိုချင်းတရားကောင်းပါတဲ့နောက်တစ်ခါကိုချင်းစာတရားရှိပါတဲ့အဲ့တော့ကျွန်တော်ကိုချင်းစာတရားရဲ့ကိုချင်းတရားရဲ့ထိန်းနေနောက်သူများခက်ရင်ကျွန်တော်လွယ်တယ်သူများလွယ်ရင်ကျွန်တော်ခက်အောင်နေတယ်ဥပမာကျွန်တော်စားတော့ဆိုင်ကျွန်တော်ပိတ်ခမ်းနေချိန်မှာစားတော့ဆိုင်သွားတယ်တောက်ကြစားကြတယ်သူများဒီလိုပဲကျွန်တော်စားလိုက်တော့လေတယ်အဲ့ချိန်မှာကျွန်တော်လည်းတချင်းဆိုပြီးပါပြီကျွန်တော်မဆိုဘူးကျွန်တော်မဆိုဘူးကျွန်တော်ကိုတချင်းမဆိုဖို့ပိတ်ထားတယ်
အခုကျွန်တော်တောင်းယူတယ်ခင်ဗျားဘယ်ရလဲပြောဟာ तू ကဘယ်ရဘယ်ရတေးကြပြီခိုင်လုံးနဲ့တဘောကโอเคအဲ့ဆိုကျွန်တော်တက်ဆုပ်ပြီးလိုက်တယ်အဆုပ်ပြီးလိုက်တဲ့ခါကျရင်သူတို့ဂျင်းနဲ့သွားတယ်ဂျင်းနဲ့သွားရင်ကျွန်တော်ချင်းမြင့်ကျွန်တော်ယူလိုက်တယ်ဒါပဲကျွန်တော်ကဟိုဒါပေမဲ့လှုပ်လို့ရလားဆိုတော့အမြဲတမ်းတော့လှုပ်လို့မရောတစ်ခါတလေပဲအဲမွန်ပြည်နယ်မှာကျွန်တော်ပိတ်ခံတော့ကျွန်တော်ရဲ့မိဘများဇာတိပေါ်သွားတာကျွန်တော်ကဒီတချင်းဆိုတဲ့ပွဲလေးမှာကျွန်တော်သွားပြီးတော့အာကျွန်တော်တနက်တွေပိုင်းနဲ့ချိန်ရရဲတယ်ဟာနည်းနည်းတောက်တော့စားစားတယ်အာမဟုတ်ကြည်တန်းထွက်သွားရင်တေသွားလိမ့်မယ်တချင်းဆိုလာတာမဟုတ်ဘူးကျွန်တော်ကမေကလိုပုံစမ်းပေးတာ
ဟုတ်ကဲ့
အဲ့လိုလေးတွေရှိတယ်အဲ့လိုလေးတွေရှိတယ
်အနေဆုံးအချိန်ကိုရောက်ခဲ့သလားအဲ့ဒီကာလတွေမှာဘလောက်ထိအနေဆုံးကိုရောက်သွားလဲအမောင်ခင်မှာ
နေပါတယ်တော့ဒါပေမဲ့ကောကျွန်တော်ကိုယ့်ကိုယ်စိတ်မနှိမ့်အောင်နေတယ်ကွာလူနှိမ့်နေမယ်စိတ်မနှိမ့်ဘူးဆိုတာကိုကျွန်တော်သက်သေပြလို့ရတယ်ကျွန်တော်ကိုကျွန်တော်လက်မထောင်နေလို့ရတယ်ဒါကြောင့်မို့လဲကျွန်တော်လူဘဝမှာချွတ်ဗမာစကားပုံရှိတယ်လေလူသာတည်တယ်နာမည်မတည်ဘူးဆိုတဲ့စကားလုံးမျိုးလို့ပေါ့ကျွန်တော်ဘဝတည်သွားတယ်1998ကနေစပြီးတော့2008အထိကျွန်တော်ဘဝတည်သွားတယ်ဘဝတည်သွားဒါမှမဟုတ်ကျွန်တော်ပျော်ပျော်ပဲ
စနစ်ကျော
်ကျွန်တော်စနစ်မှာအေးဆေးပဲကျွန်တော်လုပ်ခဲ့တဲ့အလုပ်တွေကိုကျွန်တော်ပြန်ကြည့်တယ်ကျွန်တော်ကောင်းတာလုပ်ခဲ့တယ်ဆိုကြမယ်ပြောကြမယ်အစီအစဉ်လုပ်တယ်ကျွန်တော်ရဲ့မိမရဲ့ကျွန်တော်မိမအမယူလာတယ်ဈေးကစီးပွားရေးစနစ်ဆိုတော့ကျွန်တော်အချိန်ဝယ်တယ်မရောဘူးဒီအစီအစဉ်လေးကိုလုပ်ပေးပါလို့ပြောတယ်သူတို့ဒီအစီအစဉ်သဘောကျပြီးတော့ကျွန်တော်လုပ်ပေးလိုက်တယ်တောက်လျှောက်လုပ်လာပြီ96ကလုပ်လာတယ်98လည်းကြက်လည်းကြက်ရောဒီစကလုံးတစ်လုံးရောက်အဲ့ဒီအချိန်မှာမိတွေကလုံးပြက်နေလို့ကျွန်တော်မိပြက်တဲ့ကြောင်းလေးပြောလိုက်တယ်အဲကျွန်တော်ရမေရှာတော့ပေါ့ထားပါအဲ့ဒါကြီးကလည်းလူရဲ့ကျွန်တော်ကန်နိမ့်လို့ကျွန်တော်ယုံကြည်တယ်ကျွန်တော်ဘုရားဘာသာဟုတ်ကျွန်တော်ဘုရားဘာသာဆိုကန်နိမ့်လို့ဖြစ်တာဆိုတော့ယုံကြည်ပြီးခုတည်းအားလုံးကိုခွင့်လွှတ်တယ်အဲ့ဒီမေတ္တာတရားကျွန်တော်အခုပြန်ရတာဒါပါပဲ
ဟုတ်ကဲ့နောက်ဆုံးတစ်ခုလေးခတ်တူလေးဖြစ်ပေးသေးချင်တာကအခုဒီမှာရောက်ပြီးတော့ဒီအမေရိကန်မှာရှိတဲ့ပြည်သက်တွေရောမြန်မာပြည်ပြည်သက်တွေရောသိအောင်ဒီကိုမေတ္တာမြင်ရတဲ့ပုံစံလေးကိုပြောပြလို့ရမှာအမေရိကမှာဗမာတွေဘယ်လိုနေကြလဲကိုအမေရိကပေါ်ကိုယ်ခံစားချက်ပေါ်ဗမာတွေရဲ့လို့မဟုတ်အမေရိကတနိုင်ငံလုံးပဲဖြစ်ဖြစ်ပေါ့နော်ကိုသွားခဲ့တဲ့နေရာဒေသတွေကိုဒေသန္တရဘူသူတအရနှုတ်ဒီမှာရှိတဲ့လူတွေရောဟိုမှာရှိတဲ့လူတွေရောတိအောင်ပြောချင်တဲ့စကားများရှိလား
အဓိကတော့စီကံပါပဲစီကံပါပဲဥပဒေပါပဲဥပဒေလိုက်နာဖို့လူတွေစီကံလိုက်နာဖို့လူတွေကျွန်တော်တိုင်းပြည်မှာဥပဒေလိုက်နာဖို့လူတွေတိကျသောဥပဒေလေရှိဖို့လူတွေတိကျသောဥပဒေရှိရမယ်တိကျသောဥပဒေရှိသလိုတိကျသောစီကံရှိရမယ်အဲ့တော့စီကံသည်ဥပဒေသည်အဖြူအမဲမခွဲကြဘဲကြောသားရင်သားမခွဲကြဘဲနဲ့တရားဥပဒေကိုခိုင်ခိုင်မာမာနဲ့တိတိကျကျဆုံးဖြတ်နိုင်မယ်စီကံကိုတိတိကျကျထားနိုင်မယ်ဆိုရင်ကျွန်တော်တိုင်းပြည်မှာမြန်မာပြည်ကလူတွေလည်းစီကံရှိပြီးဥပဒေလိုက်နာမယ်ဒီမှာလေဒီမှာရှိတဲ့လူတွေကလေဒီမှာရှိတဲ့စီကံဥပဒေကိုလိုက်နာနေရတာပဲလေမလိုက်နာရင်လာထားပဲဟုတ်ကအဲ့တော့တကယ်တမ်းကျတော့တိုင်းပြည်ကိုထူထောင်တဲ့နေရာမှာတိကျသောဥပဒေတိကျသောစီကံတိကျသောအုပ်ချုပ်ရေးမှုရန်တရားတွေနဲ့ဆောင်ရွက်မယ်ဆိုရင်နိုင်ငံနဲ့နိုင်ငံတိုင်းဟာတိုးတက်မယ်ဆိုတာကိုကျွန်တော်လက်ခံပါတယ်ကျွန်တော်တိုင်းပြည်ကလူတွေကိုလည်းစီကံရှိစေချင်ပါတယ်ဥပဒေလည်းတိကျသောဥပဒေလည်းရှိစေချင်ပါတယ်
โอเคจะซื้อได้มั้ยโอเคครับโอเค
မာလူမှုဘဝတိုးတက်မြန်မာရေးအသင်းနဲ့အမေရိကန်နိုင်ငံကိုလာရောက်တဲ့လူရှင်တော်မောင်မြင့်တာကိုကိုဇော်ဝင်းလိုင်ကတွေ့ဆုံမေးမြန်းထားတာပါဒုတိယပိုင်းနိုင်ယူဘက်မှာမြန်မာပြည်မှပေးစာများအစီအစဉ်နဲ့အခြားအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးထုတ်လွှင့်ပေးမှာမို့အောက်မြို့နားဆင်ကြပါအောင်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသတို့ရှင်များရှင်VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ52 kHz 9335နဲ့လိုင်းလမ်းမီတာ190 kHz 1905တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဘက်မှာတော့ပြည်ရင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မပေးစာများကဏ္ဍနဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။လွှတ်တော်မနိုင်မီဒီယာကိုမီးနဲ့ရှို့ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။မတ်အင်ဂျင်နိုင်ကဦးစီသူအောင်မြင့်နဲ့အတူကူညီတင်ဆက်ပေးထားပါတယ်ရှင
်။အခုရပိုင်းသတင်းမီဒီယာသမားတွေနိုင်ငံရေးသမားတွေလွှတ်တော်အမတ်တွေစိတ်ဝင်စားနေကြတဲ့ကိစ္စတစ်ခုကတော့ရန်ကုန်တိုင်းအစိုးရကနေ11မီဒီယာကအယ်ဒီတာ3ယောက်ကိုပုံမှန်905ခွေနဲ့ဖမ်းပြီးထောင်ထဲထည့်ထားလိုက်တဲ့အမှုပါရန်ကုန်တိုင်းအစိုးရရဲ့အဲ့ဒီလုပ်ရပ်ကိုမြန်မာနိုင်ငံသတင်းမီဒီယာကောင်စီအပါအဝင်ပြည်တွင်းပြည်ပမီဒီယာအဖွဲ့အစည်းတွေကအပြင်းထန်ဝေဖန်ရှုတ်ချကြပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ပြန်ကြားရေးဒုဝန်ကြီးနဲ့ NLD အမတ်တွေကလည်းမထောက်ခံကြပါဘူးပြဿနာဘလို့ဖြစ်ရတာပါလဲဝေဖန်ချက်ဆောင်မရေးသားဖော်ပြရုံနဲ့မီဒီယာသမားတွေကိုခုလိုအာမခံမရနိုင်တဲ့ပုံမှန်တက်ပြီးဖမ်းဆီးထောင်ထဲထည့်ခဲ့တဲ့ရန်ကုန်တိုင်းအစိုးရအဖွဲ့ရဲ့လုပ်ရက်မှန်ပါရဲ့လားဆိုတာကုတပတ်လေးလာသုံးသပ်ကြည့်ကြရအောင်ပါ
ဇလန်းဟာပြီးခဲ့တဲ့တပတ်ရန်ကုန်တိုင်းလွှတ်တော်အစည်းအဝေးကစတယ်လို့ပြောနိုင်ပါတယ်တိုင်းလွှတ်တော်အစည်းအဝေးမှာတိုင်းစင်းစစ်ချုပ်အစီရင်ခံစာတင်အဲ့ဒီအစီရင်ခံစာပါအချက်တွေပေါ်မူတည်ပြီးအမတ်အတော်များများကတိုင်းအစိုးရကိုအပြင်းထန်ဝေဖန်ကြပါတယ်အဲ့ဒီလိုဝေဖန်တဲ့အထက် NLD အမတ်တွေအများစုပါဝင်ပါတယ်တချို့အမတ်တွေကဆိုရင်ပြည်သူဗန်တော်ငွေအသုံးပြုပုံနဲ့ပတ်သက်ပြီးတိုင်းအစိုးရဟာဖွဲ့စည်းပုံအခြေခံဥပဒေကိုကျော်လွန်လှုပ်ဆောင်နေတယ်ဆိုတဲ့အထိထောက်ပြကြသလိုဘီလီယံနဲ့ချီတဲ့ချင်းငွေတွေရယူထားတာဟာလည်းလွှတ်တော်ရဲ့ခွင့်ပြုချက်နဲ့ရယူထားတာတွေမဟုတ်ပဲလူပုဂ္ဂိုလ်နာမည်တွေနဲ့ချေးထားတာဖြစ်တဲ့အတွက်ပြန်ဆက်ရမယ့်ကိစ္စလွှတ်တော်ကသဘောမတူဘူးဆိုတဲ့အထိပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြပါတယ်။ရန်ကုန်တိုင်းအစိုးရဘက်ကတော့စီးရင်စစ်ချုပ်အစီရင်ခံစာနဲ့ပတ်သက်ပြီးဘာမှမဲမဲရရရှင်းလင်းတာချေပတာမတွေ့ရပါဘူး။ဒီလိုနဲ့တိုင်းလွှတ်တော်ကနေစီးရင်စစ်ချုပ်အစီရင်ခံစာကိုအတည်ပြုပေးလိုက်ပါတယ်။နောက်ပိုင်းမှာတော့စီးရင်စစ်ချုပ်အစီရင်ခံစာပါအချက်တွေလွှတ်တော်တွင်အမတ်တွေရဲ့ပြောစကားတွေကိုအခြေခံပြီးဝေဖန်ချက်ဆောင်မတွေရေးကြတာကိုလည်းတွေ့မြင်လာရပါတယ်။အဲ့ဒီထဲမှာအခုတရားစွဲခံရတဲ့11ကဆောင်မလည်းပါဝင်ပါတယ်။ဆောင်မကတော့အောက်တိုဘာလ10ရက်နေ့ထုတ် 11 Channel စာမျက်နှာ26မှာဖော်ပြထားတဲ့အမြဲရှုံးနေတဲ့73စီဆိုင်တွေပရေးငွေချေးသူဘယ်သူမှမသိတဲ့ကြောင်းကားနဲ့လူနာမည်ပေါက်တည်သူရှယ်ယာဖြစ်ပြီးရေးသားသူကဖြိုးဝေပါစောင်းမရဲ့တတိယအပိုင်းမှာရန်ကုန်တိုင်းကိုကိုကျွန်းမြို့နယ်အမှတ်1မဲဆန္ဒနယ်မြေကလွှတ်တော်အမတ်ဦးတင်ဝင်းရဲ့လွှတ်တော်တွင်ပြောဆိုချက်ကိုဓာတ်ရိုက်ကိုးကားပြီးဖော်ပြထားပါတယ်
။အမတ်ဦးတင်ဝင်းကရန်ကုန်မက်ထရိုပိုလီတန်ဒီဗလော့ပ်မန့်ပပ်ဘလစ်ကုမ္ပဏီလီမိတက်ရဲ့ရင်းနှီးမြှုပ်နှံမှုမှာအစုရှယ်ယာပိုင်ဆိုင်မှုတွေကိုတစုကိုတသိန်းလုံးနဲ့လူပုဂ္ဂိုလ်နာမည်တွေနဲ့ဖော်ပြထားတာကိုတွေ့ရပါတယ်။ဥပမာဦးမြင့်ဆောင်အဖွဲ့ကိုစားဆိုရင်အစုရှယ်ယာပေါင်း633,900ဒေါ်နီလာကျော်တရားဥအောင်မျိုးထွေးတရားဒေါ်မီမီသွေးတရားဦးမြင့်နိုင်တရားဦးအေးအောင်စီဝိုင်းလုပ်ငန်းရှင်တရားအစုရှယ်ယာတွေကိုအစိုးရရဲ့အများပိုင်ငွေတွေနဲ့အစုရှယ်ယာဝယ်တဲ့အခါမှာပုဂ္ဂလိကနာမည်တွေနဲ့သုံးထားမယ်ဆိုရင်အကြောင်းတစုံတစ်ခုခုကြောင့်အလွဲအမှားဖြစ်ခဲ့မယ်ဆိုရင်ပြည်သူ့ဘဏ္ဍာငွေဆုံးရှုံးနိုင်မယ်လို့သုံးသပ်လို့ရပါတယ်ဆိုပြီးဖော်ပြထားပါတယ်အဲ့ဒီချက်ကိုပဲဆောင်းမရှင်ကတိုင်းဆွေရစီမံကိန်းနဲ့ဘန္ဒာရေးဝန်ကြီးဆိုတဲ့ယာရူအောက်မှာပြည်သူ့ဘန္ဒာရှယ်ယာတွေကိုမထားပဲဦးမြင့်တောင်ဆိုတဲ့နာမည်အောက်မှာပြည်သူ့ရှယ်ယာတွေထားနေတာကလှုပ်ထုံးလုပ်နေရလွဲမှားမှုတွေဖြစ်နေတယ်ဆိုပြီးထပ်ဆင့်ဝေဖန်ပါတယ်
။ဒီဆောင်မကိုပုံမှန်905ခခွေနဲ့တရားစွဲရတဲ့အကြောင်းရန်ကုန်တိုင်းအစိုးရရဲ့ရှင်းလင်းချက်မှာတော့ရန်ကုန် Metropolitan Development Public Company Limited ဆိုတာဟာရန်ကုန်တိုင်းအစိုးရရဲ့အစုရှယ်ယာ9သိန်းကျော်နဲ့မြန်မာ Construction and Development Company Limited ဟာ share 4000ကျော်နဲ့ဖွဲ့စည်းထားတာဖြစ်တဲ့အကြောင်း တိုင်းစီမံဘဏ္ဍာဝင်ကြီးဦးမြင့်တောင်းကတိုင်းစိုးရကူစားပြုပြီးကုမ္ပဏီမှပါဝင်တာဖြစ်တဲ့အကြောင်း11ဆောင်းမမှဖော်ပြထားသလိုဦးမြင့်တောင်းနာမည်အောက်မှာပြည်သူဘဏ္ဍာရှယ်ယာတွေကိုထည့်ဝင်ထားတာမဟုတ်တဲ့အကြောင်းဆောင်းမရှင်က11 Channel မှာမှန်မှန်မကန်ဖော်ပြရေးသားလို့ရှယ်ယာထည့်ထားတဲ့မြမဆောက်လုပ်ရေးနဲ့ဖွံ့ဖြိုးရေးအများပိုင်ကုမ္ပဏီဘက်ကတာဝန်ရှိသူတွေအစုရှယ်ယာရှင်တွေရဲ့စိတ်မှာထိတ်လန့်တာစိုးရိမ်တာထူထောင်ထားတဲ့ကုမ္ပဏီကိုအများပြည်သူအယုံကြည်ပြက်စေတဲ့အပြင်တိုင်းစိုးရအဖွဲ့ကိုပြည်သူတွေကအကြီးညိုပြက်ပြီးအယုံကြည်မဲ့ကအများပြည်သူကအစိုးရကိုပြစ်မှုကျူးလွန်လာအောင်ပြုလုပ်လို့ပုံမှန် 905 ခါခွေနဲ့ဆွဲရတာလို့ဆိုပါတယ်ရန်ကုန်တိုင်းစိုးရရဲ့ရှင်းလင်းချက်အရစောင်းမပါအစုရှယ်ယာကိန်းကနန်ကွဲလွဲတယ်ဆိုရင်အမတ်ရဲ့ပြောဆိုချက်ကမှားနေတာဒါနဲ့မကစရင်စစ်ချုပ်အစီရင်ခံစာပါအချက်ကမှားနေတာဖြစ်နိုင်ပါတယ်ဝေဖန်ချက်ကလည်းလွှတ်တော်တွင်အမတ်ကတရားဝင်ဝေဖန်တာကိုစောင်းမရှင်ကတန်ရောင်လိုက်ပြီးဝေဖန်ဒါလောက်ပဲရှိတာပါဘာမှတိတ်ထူးတာမပါပါဘူးဒီအတွက်ရန်ကုန်တိုင်းအစိုးရဟာအခြားလုံနိုင်ကိုင်းနိုင်တာအများကြီးရှိနေပါလျက်တခုမှမလုပ်ပဲအယ်ဒီတာတွေဖန်စီထောင်ထဲအပုတ်ခံရအောင်တရားစွဲတာကတော့အမှန်တရားဒါမှမဟုတ်တရားမျှတမှုကိုလိုချင်တာဟုတ်ရဲ့လားဆိုတာမေးခွန်းထုတ်เสียဖြစ်နေပါတယ်ရန်ကုန်တိုင်းအစိုးရလုံနိုင်တာကအဖြစ်မှန်ကိုသတင်းစာရှင်းလင်းပွဲလုပ်ပြီးစောင်းပါပါအချက်မှားနေတာကောက်ချက်တွေမှားနေတာတနည်းအားဖြင့်တိုင်းမတ်ဥတင်ဝင်းရဲ့ကိန်းကနန်မှားနေတာကောက်ချက်ချလွဲနေတာတွေကိုရှင်းနိုင်ပါတယ်အဲ့ဒီလိုရှင်းလိုက်တာနဲ့နောက်နေ့မီဒီယာအားလုံးကဖော်ပြပြီးတဲ့နောက်ရှင်းလင်းသွားပါလိမ့်မယ်အစုရှယ်ယာထည့်ထားတဲ့ပုဂ္ဂလိကကုမ္ပဏီဘက်ကလည်းဘာမှစိုးရိမ်ပူပန်မှုဖြစ်မှာမဟုတ်ပါဘူးဒါကိုမကျေနပ်သေးရင်အမားပြင်ဆင်ချက်ထက်ဖို့11 Media ကိုတရားဝင်တိုက်ရိုက်တောင်းဆိုနိုင်ပါတယ်။ဒါမှမဟုတ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုအကြောင်းကြားပြီးကိုလိုတာပြောဆိုနိုင်ပါတယ်။ဒီလိုတောင်းဆိုတာကို11ဘက်ကမလိုက်လျောဘူးဆိုရင်တရားစွဲဆိုဖို့လုပ်ကင်နိုင်ပါတယ်။တရားစွဲဆိုရမှာလဲမျှတမှုရှိအောင်သတင်းမီဒီယာဥပဒေနဲ့ဖြစ်စေအသေးဖြတ်မှုပုံမှန် 900 နဲ့ဖြစ်စေရော်ကြီးအကြီးကျယ်တောင်းနိုင်အောင်တရားမမှုနဲ့ဖြစ်စေစွဲဆိုနိုင်ပါတယ်။
အခုတော့ဖြစ်နေတဲ့ပြဿနာနဲ့သိမသက်ဆိုင်တဲ့ပုံမှန်95ခနဲ့တရားစွဲတာကတော့မသင့်တော်ပါဘူးဒီပုံမှန်ဟာအာမခံမရနိုင်ဒါကြောင့်မီဒီယာသမားတွေကိုချက်ချင်းထောင်ထဲပို့ထောင်ထဲကနေတရားရင်ဆိုင်စေခြင်းလို့သုံးတာလားဆိုတာကလည်းမေးခွန်းထုတ်เสียပါဖြစ်စဉ်တစ်ခုလုံးကိုခြုံကြည့်လိုက်ရင်ရန်ကုန်တိုင်းအစိုးရအနေနဲ့လွှတ်တော်တွေအကြီးအကျယ်ဝေဖန်ခံရမှုမှာလွှတ်တော်ကတော့ဘာမှမတုံ့ပြန်ရဲပဲအနိုင်ယူလို့ရတဲ့မီဒီယာကိုပဲမဲပြီးဖိနှိပ်နေတာလို့ကောက်ချက်ချနိုင်ပါကြောင်းတင်ပြလိုက်ရပါတယ်
တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အပြီးမှာတော့မအီးတန်နာကျော်စီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်မင်္ဂလာပါရှင်VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်ရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေလီတပုတ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြတ်တာဒေလက်ဆောင်နားဆင်ကြရမှာဖြစ်ပါတယ်နော်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်ကိုနားဆင်ပြီးတော့စာရိုလေးတွေမှတ်ချက်လေးတွေသောရရှင်တွေရေးလာကြတာကိုပြောပြပေးကြပါမယ်။ကိုတင်မောင်လက်ဆိုတဲ့သောရရှင် Facebook Messenger ကနေလာရေးတာပါ။မင်္ဂလာပါ VOE ကျမ်းမာပျော်ရွှင်ပါစေ VOE မြန်မာပိုင်းအစီအစဉ်အားလုံးကောင်းပါတယ်ကျေးနပ်အားရပါတယ်အဖွဲ့သားတွေအားလုံးကျမ်းမာကြပါစေလို့ရေးလာပါတယ်ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်အစီအစဉ်ဒီကိုနားဆင်အားပေးတဲ့အတွက်ရောအခုလိုမျိုးဒီကျွန်တော်တို့ VOE အဖွဲ့သားတွေကိုကျမ်းမာပါစေဆုပြုဆုတောင်းပေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်ကိုတင်မောင်လည်းလည်းကျမ်းမာပျော်ရွှင်ပါစေလို့ပြန်ပြီးဆုတောင်းပေးခြင်းပါတယ်နေထူးမြတ်ဆိုတဲ့တော်ရရှင်ကလည်း VOE TV သတင်းတွေကိုနေ့စဉ်ကြည့်ရှုရင်းနဲ့ကျေးဇူးတင်မိပါတယ်တဲ့ဘ ഹു သုတတွေလည်းအများကြီးရလို့ပါ Thanks VOE လို့ရေးလာပါတယ်ဟုတ်ကဲ့ပါ You are welcome ပါနေထူးမြတ်ရှင်ဒီတော်ရရှင်ကတော့ရုံမြင့်တကြားသတင်းတွေကိုကြည့်ရှုအားပေးသူဖြစ်ပါတယ်အောင်တန်းဆိုတဲ့တော်ရရှင်ကလည်း VOE သတင်းဌာနကတင်ဆက်တဲ့ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကိုစိတ်နှပြရွှင်လန်းချမ်းမြေပါစေဆိုပြီးတော့မင်္ဂလာရှိရှိဆုတောင်းပေးလာပါတယ်ကျေးဇူးအထူးတင်ပါတယ်ရှင်ပြင်းဦးလွင်ကကိုကြွကြအောင်ကတော့တချင်းတောင်းကျင်ရင်ဘလို့တောင်းရမှန်းလဲဘယ်နေ့တွေတောင်းရမလဲဗျာတဲ့ဘယ်အချိန်ရောက်လဲဖြေချပေးပါတဲ့ဟုတ်ကဲ့ကျမကတော့သူ Messenger မှာစာပို့ပြီးမေးလာတဲ့အတွက်အဲ့ဒီမှာပြန်ပြီးဖြေချပေးလိုက်ပါတယ်ဒီနေရာကနေတောင်းရင်ရပါတယ်လို့အဲကြောင့်မလို့လဲအဲ့ဒီနေရာမှာသူကတောင်းလာပါတယ်ဒါပေမဲ့တက်ဆက်တယ်ပဲသူမေးလာတာကဘယ်နေ့တွေတောင်းရမလဲဘယ်အချိန်ရောက်လဲဖြေချပေးပါတဲ့ဟုတ်ကဲ့ပါ
Facebook Messenger ကတစ်ဆင့်စာရေးပြီးတော့တောင်းလာတဲ့အတွက်ကြောင့်လို့ကျမတို့စီကိုချက်ချင်းရောက်ပါတယ်။ဒါမှမဟုတ်အစီအစဉ်လုပ်တဲ့နေပုံမှာမူတည်ပြီးတော့ဒီကိုအရင်ရှေ့ကနေပြီးတော့တော်ရရှင်နဲ့ရေးထားတဲ့စာတွေရှိရင်လည်းကိုယ့်ရဲ့စာအတွက်မဖော်ပြသေးဘဲနဲ့နောက်တစ်ပတ်ကိုယ့်စာအလှည့်ကြတဲ့အထိတော့အဆောင်ရပါတယ်နော်။ကိုကြောကြောတောင်းလာတဲ့တချင်လေးကိုတော့ဒီတစ်ပတ်ထုတ်လွှင့်ပေးပါမယ်။ကျမ Messenger ပေါ်မှာလည်းစာပြန်ထားပါတယ်နော်။အခုတော်ရရှင်နေနေကျမတို့စီကိုစာရေးပြီးတော့တည်ကျင်တာရေးမိတယ်ဆိုရင်ကျမတို့အချိန်ရရင်ရသလို Messenger ပေါ်ကလည်းပြန်ပြီးတော့ဒီအကြောင်းပြန်ပေးပါတယ်လို့တင်ပေးခြင်းပါတယ်။သူလိုပဲနောက်ထပ်ဒီ Messenger ကနေလှမ်းမိလာတဲ့သွားရှင်တယောက်ကတော့ Shine နေခါပါသူက I like to study EDM usage program please give me a link နဲ့သူ EDM သင်ကန်းစာအစီအစဉ်ကိုလေ့လာခြင်းလို့အဲ့အစီအစဉ်နားထောင်လို့ရတဲ့ link လေးပို့ပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ပါအစီအစဉ်တက်တက်ကိုနားထောင်ခြင်းနဲ့ဆိုတော့ကျမတို့ရုံမြင်တန်ကြားကထုတ်လွှင့်ပေးတဲ့အချိန် Radio ကနေထုတ်လွှင့်ပေးတဲ့အချိန်ပြီးတော့အဲ့အစီအစဉ်တွေကိုဒီ Facebook စာမျက်နှာမှာတိုက်ရိုက်ထုတ်လွှင့်ပေးတာဒါမှမဟုတ်လည်းအစီအစဉ်လွှင့်ပေးတဲ့အချိန်မှာ Facebook စာမျက်နှာပေါ်မှာတင်ထားတာတွေကိုကြည့်ရှုလို့ရပါတယ်ကျမတို့ရဲ့ VOA မြန်မာပိုင်း website လိပ်စာဖြစ်တဲ့ bamis.voanews.com website မှာဆိုရင်လည်းကျမတို့ရဲ့ဒီအဲ့ဒီအစီအစဉ်ကိုအတန်ဖန်ရစာသားတွေရောအပြည့်စုံတင်ထားပေးပါတယ်ဒီတော့ရှင် Shine နေခါကိုလည်း Messenger ပေါ်ကနေပြီးတော့ကျမတို့ VOA မြန်မာပိုင်း website စာမျက်နှာကိုပို့ပေးလိုက်ပါတယ်เนาะအဲ့ဒီ website စာမျက်နှာကိုရောက်ရင်တော့ EDM သင်ခန်းစာတင်ထားပေးတဲ့စာမျက်နှာကိုရောက်အောင်သွားရမှာပါ VOA ရဲ့မူလစာမျက်နှာပေါ်ရောက်ရင်ဒီတော့ရှင် Shine နေခါသွားခြင်းနဲ့အစီအစဉ်စာမျက်နှာကိုဘယ်လိုသွားရလဲအခုပြောပြပါမယ်เนาะကျမတို့မူလစာမျက်နှာပေါ်က VOA menu bar ပေါ်မှာအင်္ဂလိပ်စာလေးလာမယ်ဆိုတဲ့နေရာကိုသွားရွေးလိုက်တယ်ဆိုရင်အဲ့ဒီမှာထပ်ပြီးတော့ရွေးချယ်လို့ရတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေပေါ်လာပါလိမ့်မယ်အဲ့မှာတော့ပထမအဦးဆုံးအကြောင်းက American 3 EDM အစီအစဉ်ဆိုတဲ့အစားအကြောင်းပဲဖြစ်ပါတယ်။အဲ့နေရာကိုသွားနှိပ်လိုက်ရင်တော့ EDM သင်ခန်းစာအစာမျက်နှာကိုရောက်ပါလိမ့်မယ်။အဲ့မှာအတန်ဖိုင်ကိုလည်းတင်ထားပေးသလိုသင်ခန်းစာအစအဆုံးကိုလည်းစာသားနဲ့တကွဖတ်ရှုနိုင်ပါတယ်။ခုနကပြောသလိုပဲကျွန်မအဲ့ Messenger ကနေပြီးတော့လည်း link ပြန်ပြီးတော့ပို့ပေးထားပါတယ်နော်။အစီအစဉ်တွေကိုအခုလိုမျိုးနားဆင်ကြည့်ရှုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။တော်ရရှင်တွေကိုနောက်ပိုင်းမှာတော့မြန်မာသချင်းလေးတပုံးနဲ့မြစ်တာဒီလက်ဆောင်ဖြောပြေးပေးမှာဖြစ်ပါတယ်ရှင်။အခုတော့တော်ရရှင်တွေရဲ့ပေးစာတွေကိုဆက်ပြီးတော့ပြန်ကြားပေးခြင်းပါတယ်။ VOA အစီအစဉ်တွေကိုဘလို့ဖန်းယူနားဆင်ရမလဲဆိုတော့မေးလာတဲ့တော်ရရှင်တယောက်ရဲ့စာကိုပြန်ကြားပေးခြင်းပါတယ်။လူစိုးကြော်ဆိုတဲ့တော်ရရှင် Facebook မှာမေးလာတာပါ။ VOA ရဲ့ Radio အစီအစဉ်ကိုဖုန်းနဲ့ဖန်းယူနားထောင်ခြင်းပါတယ်။ဘလို့ဖန်းယူရပါမလဲတဲ့။ဟုတ်ကဲ့ပါ။လက်ကင်ဖုန်းနဲ့ကျမတို့အစီအစဉ်ကိုနားထောင်ခြင်းနဲ့ဆိုရင်တော့အဲ့ဒီလက်ကင်ဖုန်းကအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဖြစ်ရပါမယ်လို့ပဲပထမဦးဆုံးဖြစ်ကြခြင်းပါတယ်။အဲ့လိုအင်တာနက်နဲ့ချိတ်ဆက်လို့ရတဲ့ဖုန်းဆိုရင်တော့ကျမတို့ VOA မြန်မာပိုင်းအစီအစဉ်တွေကိုဒီလက်နှစ်မျိုးနဲ့နားဆင်နိုင်ပါတယ်။ VOA မြန်မာပိုင်း website ကနေပြီးတော့နားဆင်လို့ရတဲ့နည်းကတော့ပထမနည်းပါ။အဲ့ဒီစာမျက်နှာကိုတော့မြန်မာနိုင်ငံကနေဝင်ရတာနည်းနည်းခက်တယ်လို့သောရရှင်နေပြောတာကြားဘူးပါတယ်နော်။ဒါပေမဲ့ကျမဒီမှာဒီသောရရှင်ဝင်ခြင်းနဲ့ဆိုရင်ပြောပြပါမယ်။ကျမတို့ VOAမြန်မာပိုင်း website လိပ်စာဖြစ်တဲ့ voanews.com/bami ဆိုတဲ့လိပ်စာမှာတွားပြီးတော့နားဆင်နိုင်တာပါ။ဒါမဲ့အဲ့ထက်ပို့ပြီးတော့ Facebook လူမှုကွန်ရက်စာမျက်နှာကတစ်ဆင့်နားထောင်မယ်ဆိုရင်သောရရှင်တွေတယ်လီဖုန်းသုံးတဲ့သောရရှင်တွေပို့ပြီးတော့အဆင်ပြေလွဲကူတာတွေ့ရပါတယ်။ Facebook မှာ VOA Bami's News ဆိုပြီးတော့ကျမတို့ရဲ့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာလိုက်ပါ။VOA Bami's News ဆိုပြီးတော့ VOA မြန်မာပိုင်းစာမျက်နှာကိုအရင်ရှာကြည့်ပါနော်။အဲ့ဒီမှာရုပ်မြင်တန်ကြားရော Radio အစီအစဉ်တွေကိုရောလေးလိုင်းကထုတ်လွှင့်ခြင်းနဲ့တပြိုင်တည်းထုတ်လွှင့်ပေးနေတာပါ။အစီအစဉ်တွေကိုဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်။အစီအစဉ်တွေကိုဓာတ်ရိုက်မကြည့်လိုက်ရဘူး။မနားဆင်လိုက်ရဘူးဆိုရင်တော့နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုနိုင်အောင်လို့အဲ့ Facebook စာမျက်နှာပေါ်မှာတင်ထားပေးပါရစေ။လွယ်လွယ်ကူကူအဆင်ပြေပြေနားဆင်လို့ရမယ်လို့မျှော်လင့်ပါတယ်နော်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ပထမဦးဆုံးရှမ်းပြည်တောင်ပိုင်းကနေပြီးတော့မူရည်စေပြဿနာရှိနေလို့ဆိုပြီးတော့စိတ်ညစ်ပြီးတော့စာရေးလာတဲ့သောရရှင်ခွန်မရဲ့စာကိုဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ခင်ဗျာကျွန်တော်မေးခြင်းပါတယ်ကျွန်တော်တို့ရှမ်းပြည်တောင်ပိုင်းပအိုးကိုပိုင်အုပ်ချုပ်ရေးဒေသကဟိုပုံးပင်လောင်းစီဆိုင်တောင်ကြီးတောင်ဘက်ကြောက်တလုံးမြို့နယ်ဒေသခွဲရွာတွေမှာအများစုကပအိုးတွေဖြစ်ပါတယ်မူရည်စေဝါကရေလိုပေါနေတာပါခင်ဗျာမူရည်စေဝါနှိမ်နင်းရေးဆိုတာအဲ့ဒီဒေသတွေမှာတကယ်ပဲဥပဒေဆိုတာမရှိတော့ဘူးလားရဲလုံကြုံရေးဆိုတာလည်းမရှိယောက်ျားလေး80ရာခိုင်နှုန်းကမူရည်စေဝါတွေတုံးနေတာကိုမြင်ရပါတယ်တကယ်ကိုစိတ်မကောင်းပါဘူ
းမူရည်စေဝါနှိမ်နင်းရေးတွေတကယ်ပဲမနိုင်တာလားဒါမှမဟုတ်တစ်ခုခုပဲဖားနေသလားတဲ့ယောက်ျားလေးတွေတော်တော်များများမူရည်စေတုံးနေကြတယ်ဒေတာဖွံ့ဖြိုးရေးအတွက်အထူးစိတ်မကောင်းဖြစ်ရပါတယ်ဆိုပြီးတော့သောရရှင်ခွန်မရေးလာတာပါ ဖုန်းတောင်ဝါတိုင်ရွာနားမှာလာထောင်တဲ့အတွက်ကြောင့်မလို့ဒါရွာကိုလှုပ်ကြံတာပါလားဆိုပြီးဆိုရင်ကြီးရေးလာတဲ့တော်ရရှင်ကတော့လင်းထက်မောင်းဖြစ်ပါတယ်
ကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းကုမ္ပဏီကငွေသိန်း30မလုံးပေးပြီးတော့ဖုန်းတာဝါတိုင်းစိုက်ထူဖို့ပြင်ဆင်နေပါတယ်ကျွန်တော်တို့မှာတခြားလက်လန်းမမိတာကြောင့် VOA သတင်းဌာနကိုအားကိုးပြီးတော့တင်ပြအပ်ပါတယ်ကျွန်တော်တို့နိုင်ငံလိုတခြားနိုင်ငံတွေမှာလည်းပဲလူနေထူထပ်တဲ့ရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းတွေစိုက်ထူကြတာပါပဲလားဥပမာအင်္ဂလန်ဂျပန်နော်ဝေးကာတာနိုင်ငံတွေမှာကျွန်တော်တို့နိုင်ငံလိုရက်ကွက်ကျေးရွာတွေမှာဖုန်းတာဝါတိုင်းစိုက်တယ်မစိုက်ဘူးသိကြပါတယ်ဘုရားဘာသာမြန်မာနိုင်ငံမှာရွေကျက်ရှိရှိလှုပ်ဆောင်နေတာလားဆိုတာကိုလည်းသိကြပါတယ်
။ဟုတ်ကဲ့ပါ။ဒီတော့ရှင်ကသူ့ရဲ့စာနဲ့တူတူရှောက်လွာစာရင်းနဲ့စာတစ်စောင်ကိုလည်း Facebook ပေါ်ကနေပေးပို့လာပါတယ်။ဒီတော့ရှင်ရဲ့စာကိုအကြံပြုဖတ်ကြည့်တော့ဒီဖုန်းတာဝါတိုင်းတွေကလူတွေရဲ့ကျန်းမာရေးကိုဘယ်လောက်တောင်မှအနိုင်ပေးနိုင်လဲဆိုတဲ့အကြောင်းကိုရေးထားတာတွေ့ရပါတယ်။ဟုတ်ကဲ့ပါ။ဒီတော့ရှင်ကိုဖြည့်ပေးရမယ်ဆိုရင်တော့အရင်ဆုံးစိတ်အေးအောင်ပြောချင်တာကတော့ဒီ cell phone tower တိုင်းတွေကြောင့်ကင်ဆာရောဂါဖြစ်နိုင်တယ်ဆိုတာမဟုတ်ပါဘူးလို့ပဲဖြည့်ချင်ပါတယ်။American Cancer Society American Cancer အဖွဲ့ကတေချာသုတေသနအလုပ်ပြီးတော့မှသူတို့ပြောထားတာဖြစ်ပါတယ်သူတို့ website မှာဝင်ပြီးတော့ကြည့်နိုင်ပါတယ်နော် Cell phone tower တိုင်းတွေကနေထုတ်လွှင့်တာက RF လို့အတူကောက်ခေါ်တဲ့ Radio Frequency Signals Radio line တွေပဲဖြစ်ပါတယ်နောက်ပြီးတော့ Cell phone tower တိုင်းတွေကအမြင့်မှာထောင်တော့မှသူတို့ရဲ့ line တွေကိုဖုန်းတွေနဲ့ချိတ်ဆက်ရနိုင်တာဖြစ်တဲ့အတွက်ကြောင့်မလို့သူတို့ဆီကထုတ်တဲ့ Radio line ကလည်း FM Radio line တို့လောက်ဒီ Microwave line တို့လောက်ပဲအပြော့နေပြီဖြစ်ပါတယ်American ပြည်အောင်စုမှာတော့ဒီပြည်တော်စုဆက်သွယ်ရေးကော်မရှင် FCC ကဒီ Radio Line RF Line နဲ့ဘလောက်ထိထိတွေ့ရင်အနေနဲ့မကြည့်ဘူးလဲဆိုတာသတ်မှတ်ပေးထားတာရှိပါတယ်။အဲ့တော့ဒီ Cell Phone Tower တိုင်းတွေကထွက်တဲ့ Radio Line ကအဲ့ဒီ Line အနေထားထိမရောက်ဘူးလို့ဆိုပါတယ်။ပြီးတော့ British ကနေပြီးတော့သုတေသနတစ်ခုမှာတော့မိသားစု1000ကလင်းငယ်တွေရှိတဲ့မိသားစု1000ကိုသုတေသနလုပ်ကြည့်တော့ကလင်းငယ်ဘဝတွေမှာဖြစ်တတ်တဲ့ကင်ဆာရောဂါမျိုးတွေက Cell Phone Tower တိုင်းနားမှာနေထိုင်မှုနဲ့ဆက်ဆက်မှုမရှိဘူးဆိုတာတွေ့ရတယ်လို့လည်းဆိုပါတယ်။ဒါကြောင့်မို့ဒီတော်ရရှင်နေနဲ့စိတ်မပူဘူး။နောက်ပြီးတော့သူ့ရဲ့စာမှာတစ်ခါလဲပေးလိုက်တယ်လို့မျိုးဒီဗုဒ္ဓဘာသာကျေးရွာရက်ကွက်တွေမှာဒီလို cell phone tower တိုင်းတွေထောင်ပြီးတော့ဗုဒ္ဓဘာသာတွေကိုနှိမ်နှင်းဖို့လုပ်နေတယ်ဆိုတာကတော့ကျွန်မထင်ပါတယ်ဒါကြားလူတွေကနေပြီးတော့တမင်တကာနိုင်ငံမှာဘာသာရေးအထူးကယုံဖြစ်အောင်လို့စုပမှုတွေဖြစ်အောင်လို့အကြောက်တရားတွေပေါ်ထွက်အောင်လို့တမင်သက်သက်ချင်းချောက်ပြီးတော့လှုပ်ဆန်တယ်လို့ယူဆရပါတယ်ဈေးပညာအထောက်အထားရတော့ဒီ American ပြည်အောင်စုမှာတော့မှဘာအထောက်အထားမှမတွေ့ဘူးဆိုတာဒီလိုမျိုးကျွမ်းမာရေးအဖွဲ့အစည်းတွေကနေတရားဝင်ပြောနေတာဖြစ်ပါတယ်ဒီဖြေကိုကြားရင်တော့စိတ်နေနဲ့အေးသွားတော့ဘူးလို့မျှော်လင့်ပါတယ်ရှင်။ကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျွန်တော်တို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပေးပို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါရှင်။အခုတော့ VOA ဒေါ်ရရှင်နေကိုဒေါ်ရရှင်တယောက်တောင်းထားတဲ့တခြင်းနဲ့ဖြောပြပေးကြပါရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တခြင်းတောင်းလာတာဖြစ်ပါတယ်။ပြင်းဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ကြောက်စဲမျိုးကအဖိုးနဲ့အဖွားတို့ဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်။ကျေးသီးမျိုးနဲ့လုံဖူးရက်ကွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေးအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်။ VOA အဖွဲ့သားတွေထောက်ရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ပထမအဦးဆုံးတခြင်းတောင်းတာမလို့သူတခြင်းတောင်းတဲ့နေရာမှာအမှားပါရင်လည်းတောင်းမှန်ပါတယ်ဟုတ်ကဲ့။တခြင်းတောင်းတာဘာမှမမှားပါဘူးနော်။တခြားတော်ရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီတော်ရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးလေးကကိုကျော်စွာဝင်းတောင်းဆိုထားတဲ့ ဝေလာသည်ဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့သချင်းလေးနဲ့ဖျော်ပြပေးကြပါတယ်။ဒီသချင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။
လူချင်းနာတွေကုန်းတန်းယူသွားပါငါတို့တစ်ခုတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ကြောင့်မသိတဲ့လူသားအဝတ်ကျွေးရှိသမျှချေပါတစ်ခုတာငါတေးတေးချာချာတီချီစွာချစ်ထားသမျှနောက်ကျောကမြင်ထိုးတဲ့ဒါစေပေါ်လိုက်တာနာချင်းမှပစိတမှုမရှိတဲ့တီတာကိုမပြန်လဲကနှုံးလို့ယူပါရှိသမျှအကုန်ပေါ်အခါရှိသူရင်ကိုစုံကန်ထွားသွားပါnerai sao que nesse pa pare papa do chine de tole sanga mne chola jin lo 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 mare sanga do pre otta bare senje yin a sai che ge ani song yan tu ko ma chue da ka
ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တချင်ကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာဝိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးတချင်တောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းသာကြပါစေရှင်
။မနာနဲ့တိတ်ခပြာချွတ်သွားပါဖြူစင်ခဲ့သမျှအမေစွတ်တွေကိုသာနေလေမွေပေးပွားနေရိုင်းစောက်ပွင့်နေစဖာပါတယ်ဟာပါလို့ချီနေကြတော့လေစငါမနဲ့ကျော်လာခြင်းလုံးလုံးလွမ်းလာတယ်စမ်းမဖို့ပြေအောင်ထားပါတယ်စင်ချင်ရင်
မအေးသနာချိုစီစဉ်တင်ဆက်တဲ့မြန်မာပြည်မပေးစာများကဏ္ဍအပြီးမှာတော့ကဘာတလွားထူးခြားစံပြသတင်းများစီစဉ်ကိုနားဆင်ရပါမယ်။ကိုငိမ့်ညက်နဲ့မအေးသန်းစင်တို့ကတင်ဆက်ပေးထားပါရဲ့ရှင်။
ဒီနိုင်ငံကပင်ကိုလူသားအမိုက်ကောက်တဲ့လူတယောက်အကြောင်းကိုပြောပြချင်ပါသေး။ဒီနိုင်ငံအလဲပိုင်းဟူနန်ဒီသားကတီယမန်တောင်မှာအလုပ်လုပ်တဲ့ကျုံးလင်းဟာပင်ကိုလူသားအမိုက်သိမ်းသူအဖြစ်တောင်ပေါ်ကနေပြီးတော့တောင်အောက်ကိုကျူးနဲ့တွဲဆင်းပြီးတော့အမိုက်သိမ်းရတာပါ။အော်တိုမားလာတရက်နေ့ကနေပြီးတော့ခုနှစ်ရက်နေထိအမျိုးသားပိတ်ရမှာခီးသွားဧည့်သည်အများဆုံးလာရောက်ကြတာဖြစ်ပြီးတော့အမိုက်တွေလည်းအများကြီးကျန်နေကြတာပါ။တောင်အောင်ရောက်သွားတဲ့အမိုက်တွေကိုရှင်းဖို့အတွက်မီတာ1500ကျော်အမြင့်ကနေပြီးတော့ကျိုးနဲ့တွေ့ဆင်းပြီးတော့အမိုက်ကောက်ရတာပါအခုလိုအလုပ်ဟာအန္တရာယ်များလာကြောင်းလူကိုပင်ပန်းစေပြီးတော့ပုံပန့်တရားရတာမျိုးလည်းဖြစ်တတ်ပါတယ်ဒီနေ့မှာတော့လူတွေအများကြီးလာပေမဲ့လည်းဧည့်သည်တွေကိုအမိုက်မပစ်ဖို့နှိုးဆော်လာကြပြီးတော့အမိုက်စည်းကမ်းမဲ့ပစ်တာနည်းတဲ့အတွက်သူ့အလုပ်သက်သာတဲ့ဆိုပြီးတော့ဂျုံကပြောပါတယ်ရှင
်ရုရှားနိုင်ငံဇလန်နိုဂရက်စ်မြို့မှာလမ်းမေးကြောင်အကောင်80လောက်ကိုထိမ့်ဖို့လူရှာနေပါတယ်ကယ်လီနီဂရက်ဒေတာမှာရှိတဲ့အဲ့ဒီမြို့မှာစီဗင်မှာကြောင်ထိမ့်ဖို့အတွက်အလုလာလျှောက်သူ80လောက်ရှိပြီးတော့ဒီမြို့မှာကြောင်ရုပ်ထုလေးတစ်ခုထုထားတယ်လို့ရုရှားမှာရှိတဲ့မြို့တွေထဲကကြောင်ချစ်ဆုံးမြို့တစ်ခုအဖြစ်လူသိများလောင်လုပ်နေတာဖြစ်ပါတယ်။အဲ့ဒီအတွက်လည်းမြို့ရဲ့ဒစိမ့်မှာကြောင်ပုံလေးထည့်သွင်းခဲ့ပါတယ်။နောက်ဆုံးမှာဒေတာကန်ဆာဗလာနာလိုဂန်နိုဗာကိုမြို့ကကြောင်တွေကိုထိမ့်သိမ့်ဖို့အတွက်အလုခန့်ခဲ့ပါတယ်။ ူတို့စပိန်တစည်းအစိမ်းရောင်ဒေါက်တာအပေါ်ကုတ်ဝစ်ဆုံလေစည်းနဲ့အုပ်ထုပ်ပါတဲ့ယူနီဖောင်းတစုံထုတ်ပေးထားပါတယ်။ဒလကို85ဒေါ်လာလောက်နဲ့ခန့်ထားတာဖြစ်ပြီးမြို့မှာရှိတဲ့ကျောင်းတွေသူ့စပိန်လိုက်စည်းနိုင်တယ်လို့အစားကောင်းကောင်းစားဖို့ပျော်ပျော်ရွှင်ရွှင်ရှိဖို့အတွက်သူ့မှာတာဝန်ရှိပါတယ်ခင်ဗျာ။
ဒီစစ်ဖြစ်ပွားနေတဲ့ရေမဲနိုင်ငံဆန္ဒမျိုးတော်ကတစ်ပင်အင်္ဂလိပ်တို့မှနေရတဲ့လူတယောက်အကြောင်းကိုပြောပြချင်ပါသေးတယ်။ကလေးဘွားတုန်းကလို့စိတ်ကူးရင်ဆန်ဆန်တစ်ပင်အင်ကိုဖန်တီးပြီးတော့နေနေရတော့မဟုတ်ဘဲနဲ့စစ်ပွဲနဲ့ဆင်းရဲမွဲတေမှုတွေကြောင့်ခုလိုနေနေရတာပါ။အင်ကြီးနေကောင်းပေါင်းဖြူပစိုးကိုဝတ်ဆင်ထားပြီးတော့အသက်29နှစ်အရွယ်အမက်ဟူဘေချီကတော့အရင်ကကုံစုံဆိုင်ပိုင်ရှင်တူဖြစ်ပါတယ်။ငွေကြီးဖောင်းဖွားမှုတွေနဲ့အကျွေးတင်မှုတွေကြောင့်သူ့ရဲ့ဆိုင်ကိုပိတ်လိုက်ရပါတယ်။လူမွေးစင်းခံလိုက်ရပြီးတော့သူနေထိုင်စိုက်ပွင့်ခဲ့တဲ့နေရာ9ရင်းကကိုလည်းမပြီးနိုင်တဲ့အတွက်မြို့လေလမ်းမပေါ်ကတစ်ပင်တစ်ပင်ပေါ်မှာအိတ်ဆောက်ပြီးတော့နေနေရတာပါသူ့ရဲ့အိမ်ကိုတစ်သားပိုင်းစားဆောင်နဲ့အဝတ်စားအပိုင်းတွေကိုအသုံးပြုပြီးတော့စောက်ထားတာဖြစ်ပြီးတော့အလင်းရောင်အတွက်ဆိုလာပြားကိုသုံးထားပါတယ်အခုလက်ရှိမှာတော့အားကစားရုံတစ်ခုမှာအဆောက်လုံးနေပြီးတော့စားတော့ရုံလောက်ပဲလှကရတာဖြစ်ပါတယ်လူရည်22တန်းရှိတဲ့ယီမန်နိုင်ငံမှာအီရန်ကြောထောက်နောက်ခံပေးထားတဲ့ဟူတီတပုံတွေနဲ့ဆော်ဒီညွန့်ပေါင်းတပ်ဖွဲ့ထောက်ခံပေးနေတဲ့အစိုးရတို့တိုက်ခိုက်နေတာအခုဆိုရင်၄နှစ်ရှိပြီဖြစ်ပြီးတော့အငက်ဘေးနဲ့လည်းရေဆိုင်နေရတာဖြစ်ပါတယ်ရှင
်ဗြိတိန်နိုင်ငံလန်ဒန်မြို့မှာတော့အချင်းတောင်ပုံစံစောက်လုပ်ထားတဲ့ Echo Dress အရက်ဘားတစ်ခုဖွင့်လှစ်လိုက်ပါတယ်လာရောက်တောက်သုံးမဲ့သူတွေဟာအချင်းသားဝတ်စုံလိမ္မော်ရောင်ကိုဝတ်ဆင်ရမှာဖြစ်ပြီးတော့မှောင်မှောင်မဲမဲအခန်းတွေမှာအဆောင်တွေရဲ့အောင်ငေါချင်းကိုလည်းခံရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့ကနာမည်ကြီး Echo Dress အချင်းတောင်နာမည်ကိုအတူယူပေးထားတာဖြစ်ပြီးတော့အသက်28နှစ်အရွယ်လူငယ်လုပ်ငန်းရှင် Sam Shearman ကဖွင့်လှစ်လိုက်တာပါ။ Shawshank Redemption ရုပ်ရှင်လို Netflix TV ဇာတ်လမ်းတွဲ Orange is the New Black တို့လိုအချင်းတောင်ဇာတ်လမ်းတွဲတွေကိုအားကျပြီးအခုလိုဖန်တီးပစ်ခဲ့တာလို့သူကပြောပါတယ်။လာရောက်တောက်သုံးသူတွေဟာမြ мян လျှောက်မြ мян တောက်မပြောတာမကြားဘူးလား။စားတဲ့အောင်ငေါချင်းတွေကိုခံရတာဖြစ်ပြီးတော့ခဏခဏအမားလုံးမိရင်တော့အဆောင်တွေရဲ့ဖနက်ကိုနမ်းရတာဖြစ်ပါတယ်အခုလိုကိစ္စတွေဟာကြောက်စရာဖြစ်ပေမဲ့ညီမောစရာဘဝအတွေ့အကြုံတွေရဖို့အတွက်လာရတာဖြစ်ကြောင်းစားသုံးသူတို့ကပြောပါတယ်ခင်ဗျာ
ကိုငိမ့်ညင်းနဲ့မအီတန်စင်တို့စီစဉ်တင်ဆက်ပေးခဲ့တာပါဒီကနေ့ညအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်တွေမှာသတင်းချင်းချုပ်ကိုမတ်သိငီထိုက်ကပြောပြပေးပါအောင်ရှင
်။တူရကီနိုင်ငံမှာနှစ်နှစ်ကြာဖမ်းဆီးထိန်းသိမ်းခံရပြီးတဲ့နောက်ပြန်လွတ်လာတဲ့အမေရိကန်ခရီးယန်တင်းဦးဆရာကမနေ့စနေနေ့နေကင်းပိုင်းမှာအမေရိကန်သမ္မတအင်ဂျီရောရုံးခန်းတွင်သမ္မတထရန့်အနီးဒူးထောက်ပြီးဖျားသခင်ထံကတကိုးဆွလက်ချင်းမြင်ဖို့ဆုတောင်းခဲ့ပါတယ်။ဧဝံဂေလိခရီးယန်တူဖြစ်တဲ့တင်းဦးဆရာအန်ဒရူးဘရွန်ဆန်ကသူလွတ်မြောက်ရေးအတွက်တူရကီအစိုးရအပေါ်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ဖိအားပေးခဲ့တဲ့အတွက်ကျေးဇူးတင်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။ဆော်ဒီသတင်းထောက်ဂျမဲကာရှိုဂီပျောက်ဆုံးမှုနဲ့ပတ်သက်ပြီးအရေးယူဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်လိုက်တဲ့အပေါ်ဆော်ဒီအာရေဗျဘက်ကပေးချလိုက်ပါတယ်။အမေရိကန်သမ္မတထရန့်ဘက်ကဆော်ဒီအာရေဗျအစိုးရအပေါ်ဓာတ်ခတ်ပိတ်ဆို့မယ်ဆိုရင်ပိုပြီးပြင်းထန်တဲ့စီးပွားရေးအရာလက်တုံပြဆောက်ရွက်မယ်ဆိုပြီးပြောဆိုလိုက်တာပါ။သတင်းထောက်ကာရှိုဂီကိုပြီးခဲ့တဲ့သတင်းနှစ်ပတ်တုန်းကတူရကီမှာရှိတဲ့ဆော်ဒီကောင်စက်ဝေယုံမှာဆော်ဒီအေဂျင့်တွေကတပ်ဖြတ်ခဲ့တယ်လို့ဖော်ပြထားတာပါတူရကီရဲ့ဆွဆွဲချက်ကယုံကြည်ရလောက်တယ်လို့အမေရိကန်ဘက်ကဆုံးဖြတ်ရင်တော့ပြစ်ဒဏ်ကြီးကြီးမားမားခတ်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်က CBS ရုပ်သံကိုပြောဆိုခဲ့ပြီးနောက်မှာဆော်ဒီဆုရှယ်ယာဈေးကွက်မှာ900ခိုင်နှုန်းကနေ900ခိုင်နှုန်းအထိကျဆင်းသွားပါတယ်ဆွဆွဲချက်တွေကအခြေမြင့်မရှိဘူးလို့ဆော်ဒီဘက်ကပြောဆိုနေတာပါဒါပေမဲ့လည်းအိမ်အောင်ပြုတ်ဖို့လိုအပ်တဲ့ဆက်ရွက်စတန်းညီလာယူတဲ့ကာရှိုဂီကောင်စစ်ဝင်ရုံအပြင်ဘက်ကိုပြန်ထွက်သွားတယ်ဆိုတဲ့အထောက်အထားတွေကိုတော့ sorry ဘက်ကမပေးပါဘူးစီးပွားရေးအရာဒဏ်ခတ်ပိတ်ဆို့မှုပဲဖြစ်ဖြစ်ဘလိုမျိုးဖိအားပေးမှုသုံးတာကိုပဲဖြစ်ဖြစ် sorry ဘေးရန်နိုင်ငံကပြက်ပြက်သားသားပေးချတယ်လို့အမြင်မဖော်တဲ့အရာရှိတဦးကိုကုခါပြီးတော့ sorry သတင်းအေဂျင်စီကဖော်ပြခဲ့ပါတယ်ရှင
်တရင်ချင်းချုပ်ကိုမတ်တန်ကြီးထိုက်ပြောပြပေးခဲ့တာပါဒီညအစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့မီခေးဒူပင်စကီဖြစ်ပါတယ်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ25 32 52ကနေအတန်လွင့်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.